Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ခါနေ2021ခုနှစ်ဇူလိုင်လ29ရက်ဇာတ်ရီးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုင်းလိုမီတာ37 32နဲ့52တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီမနက်ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းမှာနားဆင်ရမယ့်သတင်းတွေထဲမှာတော့မင်းကြီးမှာတော့ဒေသခံ PDF အဖွဲ့ဝင်50ကျော်မနေ့ကဖမ်းဆီးခံခဲ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့
ညီနိုင်ရမယ်ဆိုပြောတယ်။အဲဒီမှာလည်းလက်လက်မပေါဘူး။မင်းတို့လည်းလက်လက်မယူပေးနဲ့။အားလုံးညီနိုင်ရမယ်ဆိုပြီးတော့ချော့ခေါ်တာ။အဲခေါ်တော့ဒီဥဆောင်နဲ့ကလေးနည်းနည်းလေးငယ်တော့အကျုံပြီးတော့မှလိုက်သွားတာပေါ့ဗျာ။ကျွန်တော်လူတွေလည်းကြိုးပြီးတော့လက်လက်တစ်ထားပြီးကြွားတဲ့ဝင်သွားတဲ့အချိန်မှာသူတို့ပိုင်းခံလိုက်တာ။
မင်းငယ် PDF အဖွဲ့ခေါင်းဆောင်တဦးပြောသွားတာဖြစ်ပါတယ်ဒီကြောင်းပြေဆုံးကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်မန္တလေးမြို့မြားတောင်ကျောင်းတိုက်ကိုစစ်ကောင်စီတပ်တွေဒီနေ့ညနေပိုင်းကဝင်ရောက်စီးနင်းခဲ့တဲ့အခြေအနေတခါမန္တလေးတိုင်းသပိတ်ချင်းမြို့အနီးမှာဒီနေ့မော်လယ်ပိုင်းကပြင်အား6.3ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတော့ဒီပေါ်မှာမိုးစလညင်ကြားရေးမှူးချုပ်နဲ့ဆက်သွယ်မေးမြန်းချက်အပါအဝင်ဆိုင်ဆရာကြီးမင်းယူဝေကိုဗစ်ရောဂါနဲ့မြောက်ကလာကကိုအက်စီစေယုံမှာကွယ်လွန်သွားခဲ့တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အမတ်များသတင်းအောင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဒီမနက်ကမှလက်တလောက်ဖြစ်ပေါ်နေတဲ့ကိုဗစ်တက်တရလိုင်းဟာတစ်လနီးပါးကြာလာတဲ့အထိအရှင်ရော့မသွားသေးပါဘူး။လွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲနမူနာပေါင်း 15,060 ဦးကိုစစ်ဆေးခဲ့တာမှာယောဂပိုးတွေ့ရှိသူ 9,234 ဦးကိုတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့ည7နာရီမှာထုတ်ပြန်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ342ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲရန်ကုန်အင်းစိန်ထောင်နဲ့နေပြည်တော်အချုပ်ထောင်ကအကျဉ်းသားအကျဉ်းသူ980ဦးကိုမနေ့ဇူလိုင်လ28ရက်နေ့ကကိုဗစ်ကာကွယ်ဆေးထိုးပေးခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အဲဒီလိုကာကွယ်ဆေးထိုးပေးသူတွေထဲဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုစီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့တဲ့ဩစတြေးလျပညာရှင်ရှောင်တန်နဲလပါဝင်ကြောင်းစစ်ကောင်စီသတင်းစာတွေမှာဓာတ်ပုံနဲ့တကွဖော်ပြထားပါတယ်။အစ်စင်အကျဉ်းထောင်အတွင်းအချုပ်သား9000ကျော်ရှိတဲ့အထက်ကကာကွယ်ဆေးထိုးခြင်းကြောင်းစီရင်ပေးထားသူ2500ရှိခဲ့တာမှာအကျဉ်းသား610ကိုကာကွယ်ဆေးထိုးပေးခဲ့တယ်လို့စစ်ကောင်စီသတင်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတဝန်းကပြည်내တိုင်းဒေသကြီးအသီးသီးမှာဖြစ်ပျက်နေသလိုပဲအကျဉ်းထောင်တွေထဲမှာလည်းကိုဗစ် -19 ရောဂါပိုးကူးစက်ပြန့်ပွားမှုတွေအရှင်းမြင့်ဖြစ်ပေါ်နေကြောင်းသတင်းတွေထွက်ပေါ်နေပေမဲ့စစ်ကောင်စီဘက်ကတော့အကျဉ်းထောင်တွေထဲကူးစက်ပြန့်ပွားခြင်းမရှိကြောင်းညင်းဆိုထားပါတယ်။လတ်တလောအလင်းမြန်ကူးစက်ပြန့်ပွားနေတဲ့ Delta မျိုးကွဲ COVID-19 ကူးစက်မှုကိုထိန်းချုပ်နိုင်ဖို့တရုတ်အစိုးရကယောဂါပိုးစမ်းသပ်စစ်ဆေးမှုတွေအစီအမြင့်လှုပ်ဆောင်နေတဲ့ကြားမှာပဲနိုင်ငံအရှေ့ပိုင်း၄စိတ်တစ်ခုကနေစတင်လိုက်တဲ့ကူးစက်ပြန့်ပွားမှုဟာပြည်내၃ခုမှာပြန့်နှံ့မှုတချို့ကြာသပတေးနေ့ကရှိခဲ့ပါတယ်။နန်ကျင်၄စိတ်ဝန်တန်း9ဦးမှာ COVID-19 ကူးစက်နေကြောင်းဇူလိုင်လ20ရက်နေ့ကစမ်းသပ်တွေ့ရှိခဲ့ပြီးတဲ့နောက်ကျန်းစုပြည်내အပါအဝင်တခြားပြည်내၄ခုတော့မှာယောဂါပိုးကူးစက်သူ192ဦးစမ်းသပ်တွေ့ရှိခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ခဲ့တဲ့ဒီယောဂပိုးကိုတရုတ်အစိုးရကအောင်မြင်စွာထိန်းချုပ်လိုက်နိုင်ပြီးစီးပွားရေးပြန်လည်ဦးမော်လာအောင်လှုပ်ဆောင်နိုင်ပေမဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID တတိယလိုင်းကြောင့်နှစ်နိုင်ငံနယ်စပ်ယူနန်ပြည်နယ်ကတဆင့်တရုတ်နိုင်ငံအတွင်းယောဂပိုးတကြောပြန်ကူးစက်မှုတွေဖြစ်ပေါ်နေတာပါ။ဒါကြောင့်လဲတရုတ်အာဏာပိုင်တွေကကုန်သွယ်ရေးအပါအဝင်လူတွေတော်လာဝင်ထွက်ခွင့်ကိုလည်းတင်းကျပ်စွာပိတ်ပင်ထားပါတယ်။ထိုင်းနိုင်ငံမှာလည်းနေ့စဉ်တောင်းနဲ့ချီတဲ့ယောဂပိုးကူးစက်သူတွေစံချိန်တင်ဖြစ်ပေါ်နေတာမှာဒီကနေ့ကြာသပတေးနေ့တရက်ထဲမှာတင်ယောဂပိုးကူးစက်သူ 18,669 ဦးရှိခဲ့တယ်လို့ထိုင်းနိုင်ငံကိုဗစ်ထိန်းချုပ်ကူးသရေးဌာနကသတင်းထုတ်ပြန်ပါတယ်။အဲဒီလိုတနေ့တခြားတိုးများလာနေတဲ့ယောဂသည်တွေကိုကူးသပေးနိုင်ရေးအတွက်အသုံးမပြုတော့တဲ့ယထာတွဲဟောင်း15ခုကိုကိုဗစ်သီးခြားကူးသပေးနိုင်တဲ့ကရင်140အဖြစ်ပြောင်းလဲတည်ဆောက်သွားဖို့ထိုင်းအစိုးရကပြင်ဆင်နေပါတယ်။မြန်မာနိုင်ငံအကြက်တဲပြည်ပခနဲ့ကိုဗစ်အရေးလက်ရှိအခြေအနေဘယ်မှာရှိနေသလဲမြန်မာ crisis conflict and covid where are we now ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့နိုင်ငံရေးနဲ့ကိုဗစ်အခက်အခဲတွေကိုဒီကနေ့မြန်မာစံတော်ချိန်ည9နာရီကျရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအလို့သဘောဆွေးနွေးကြဖို့ရှိပါတယ်မြန်မာနိုင်ငံအတွင်းကတရားဥပဒေစိုးမိုးမှုအခြေအနေမြန်မာအရေးအာဆီယံရဲ့အချက်5ချက်ပါသဘောတူညီချက်ဆောင်ရွက်နေမှုတိုးတက်မှုအခြေအနေ စာနာမှုအကူအညီပေးဆိုင်ရာကိစ္စရပ်တွေနဲ့ဆိုးဝါးလာနေတဲ့ COVID-19 ကူးစက်ပြောင်းပွားမှုအခြေအနေစတဲ့မြန်မာနိုင်ငံလက်တလုံးရင်ဆိုင်နေရတဲ့စင်ခုံမှုတွေနဲ့ပတ်သက်လို့ပြည်ရင်းကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနဲ့တိုင်းရင်းသားပြည်သူတွေရဲ့အတန်ကိုနားထောင်ဖို့အတွက်လူမျိုးရေးကောင်စီအဖွဲ့ဝင်ဗြိတိန်နိုင်ငံကကမကထပြုပြီးဒီဆွေးနွေးပွဲကိုခေါ်ယူကျင်းပတာပါဒီဆွေးနွေးပွဲမှာဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ကအမျိုးသမီးရေးရာဝန်ကြီးဒေါ်စုဇန္နာလာလာဆိုကချင်ကြားပြနိုင်ငံရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ KPICT ကအထွေထွေတွင်ရမူကွန်ဆန်အန်ဆန်တို့တက်ရောက်တင်ပြကြမှာဖြစ်ပါတယ်။ Aria Formula Meeting လို့ခေါ်တဲ့လူညွတ်ရေးကောင်စီမှာမြမအရေးအလို့သဘောဆွေးနွေးပွဲကို NUG ကိုယ်စားလှယ်တဦးတက်ရောက်တင်ပြတာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။ရင်းညာရေးအပေါ်အကြမ်းဖက်လို့ရကျူးလွန်သူတွေကိုအရေးယူနိုင်ဖို့အရေးတကြီးလိုအပ်နေတယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ရဲ့ကော်မရှင်နာမင်းကြီးနူရီတာကယ်ကပြောပါတယ
် In the wake of Burma's military coup which brought many of the perpetrators of the violence against the Rohingya community into power
မနင်္ဂနွေမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်တဲ့လှုပ်ရှားကျူးလွန်ခဲ့တဲ့စစ်တပ်ခေါင်းဆောင်အများအပြားအာဏာရယူထားတာကိုတွေ့ရမှာဖြစ်ပြီးကျူးလွန်ခဲ့မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့အရေးယူနိုင်ဖို့အရေးတကြီးလိုအပ်နေပါတယ်လို့ကော်မရှင်နာမင်းကြီးနူရီတာကယ်ကပြောသွားတာပါကမ္ဘာတဝန်းလူမျိုးတွေတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ USCIRF မှာဇူလိုင်လ28ရက်နေ့ကပြုလုပ်တဲ့ကြားနာပွဲအတွင်းရိုဟင်ဂျာတွေအကြမ်းဖက်ဖိနှိပ်ခံနေရတဲ့အခြေအနေတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတာပါကမ္ဘာတဝန်းဘာသာရေးလူနည်းစုတွေအပေါ်ဖိနှိပ်မှုတွေအကြောင်းနဲ့တရားစီရင်ရေးလုပ်ငန်းစဉ်တွေအကြောင်းပြောဆိုကြတဲ့အခါရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေအကြောင်းနဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ နိုင်ငံကတရားရုံးမှာတရားစွဲဆိုထားတဲ့အကြောင်းအရာတွေကိုပါပါဝင်ဆွေးနွေးသူတွေကဥပမာပေးပြောဆိုသွားကြပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာစစ်တပ်ကလက်မခံသလိုရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့ရက်စက်မှုတွေကိုအမေရိကန်ပြည်ထောင်စုကလူမျိုးရုံးတပ်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်မထားသေးပါဘူးဒါပေမဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့ရာဇဝတ်မှုအဖြစ်တုံ့နှုံးပြောဆိုပြီးအမေရိကန်ပြည်ထောင်စုရဲ့နောက်ထပ်အရေးယူပိတ်ဆို့ဒဏ်ခတ်တာတွေနဲ့ထပ်ပြီးရင်ဆိုင်ရနိုင်တဲ့အကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကမကြာသေးခင်သတင်းပတ်တွေကပဲသတိပေးထားပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32kHz 93.9 5.32kHz 63.9 5.58kHz 5.88kHz 5.88တို့ဖြင့်စနစ်တရင်းတွေမှာ5.190kHz 15.9ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသိစေအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။ဒီကနေ့ဇူလိုင်29ရက်နေ့မိုးလွယ်ပိုင်း3နာရီဝန်းကျင်လောက်ကမန္တလေးတိုင်းတပိတ်ချင်းမြို့အနီး9မိုင်လောက်အကွာနေရာကိုဗဟိုပြုပြီးအင်အားရစ်ချာစကေး 6.3 အဆင့်ရှိတဲ့အင်အားပြင်းငလျင်တစ်ခုလုခတ်ခဲ့ပါတယ်။ငလျင်ဗဟိုချက်နဲ့အနီးဆုံးဒေသတစ်ခုဖြစ်တဲ့မန္တလေးမြို့ကမြို့ကန်ကိုကြည်တာကငလျင်နံကိုပြင်းပြင်းထန်ထန်ခန်းစားခဲ့ရတယ်လို့ VOA ကပြောပါတယ
်။အဲ့လို့ပြမောက်ဘူးစလို့ပြောတာ။ဘောရောကြည့်လိုက်တော့လူကအရှိအနောက်ရင်းလာ။ဟိုခါတာနော်။အိမ်ကြီးတော့ခါနေ။အခန်းပရင်းဘဝရေအဲ့အပြင်လမ်းကြည့်လိုက်တဲ့ခါတော့တက်တိုင်မှာရင်းလာတချိုးမှာရင်းလာ။အိမ်ကလူတွေအနေနဲ့ငလင်းလုံးငလင်းလုံးလဲဘောနော်။ဇမန်တကားတွေရောအကုန်လုံးကချင်းချင်းချင်းအောက်မှာသူများတွေပြောတာတော့မြေကြီးတော့နင်းလို့မရဘူးပြောတယ်။ဒီအဲကျွေးပါတွေကနော်အိမ်ကြီးကကျွေးပါတွေနင်းလာအိအိသွားတယ်လို့ပြောတာ။
ဒီကနေ့လှုပ်ခတ်ခဲ့တဲ့တပိတ်ချင်းငလျင်ဟာ2021ခုနှစ်အတွင်းလှုပ်ခတ်ခဲ့တဲ့ငလျင်တွေရဲ့အင်အားအပြင်းဆုံးဖြစ်တယ်လို့လည်းမိုးလီဝတနဲ့ဇလဗီယာဌာနကပြောပါရယ်အင်အားပြင်းငလျင်ရဲ့နောက်ဆက်တွဲငလျင်ငယ်တွေရဲ့အန္တရာယ်ရှိလာနိုင်တာကြောင့်အဲ့ဒီအနီးအနားဒေသတွေမှာနေထိုင်နေပြည်သူတွေအဆောက်အဦတွေပြိုကျပျက်စီးမှုတွေနဲ့အန္တရာယ်မဖြစ်အောင်အထူးသတိထားနေထိုင်ကြဖို့မိုးလီဝတနဲ့ဇလဗီယာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုပြောပါရယ်ရှင်ဘင်္ဂလားဒေ့ရှ်တောင်ပိုင်းမှာမုတ်တုံမိုးပြင်းပြင်းထန်ထန်ရွာသွန်းတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တသောင်းလောက်ကိုပြေးလွရနေရာတွေဆီရှိပြောင်းပြီးခဲ့ရကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါရယ်တည်င်းတစ်ပတ်လောက်မိုးပြင်းပြင်းထန်ထန်ရွာနေခဲ့တာကြောင့်မြန်မာနေဆက်နားမှာရှိတဲ့ဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုရဲ့ဘေးဒဏ်ကိုအကြီးအကျယ်ခံနေရပြီးလူ14ဦးထက်မနည်းသေဆုံးခဲ့တယ်လို့စခန်းတွေကထောင်ထဲချီတဲ့တဲအိမ်တွေလည်းရေနစ်မြုပ်နေပါရယ်ကိုဗစ်ကပ်ဗီးဒဏ်ခံနေရတဲ့အချိန်အခုလိုရေကြီးရာကိုပါကြုံရတဲ့အတွက်ယောဂကုသမှုတွေပို့ပြီးတော့ဆိုးလာနိုင်တယ်လို့လည်းကုလသမဂ္ဂအဖွဲ့ကပြောပါရယ် ရေးပြီးတဲ့ခံနေရသူအများစုဟာ2019ခုနှစ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်အင်အားသုံးနှိမ်နင်းမှုတွေကြောင့်ထွက်ပြေးခဲ့ရတဲ့ဒုက္ခတွေတွေဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကဒုက္ခတွေတွေကိုပြန်စီစစ်ပြီးတော့လက်ခံမယ်လို့ပြောဆိုထားပါတယ်။ဒီတော့ပြည်မှာဒုက္ခတွေတွေဟာတဘာဝပြီးတဲ့မကြာခဏခံရလေးရှိတဲ့ Coxis Bazaar ခရိုင်တွင်ကဒုက္ခတွေစခန်းတွေမှာနေထိုင်နေကြပါတယ်။လာမယ့်သတင်းပတ်တွေအတွင်း Coxis Bazaar ခရိုင်မှာမိုးဆက်ပြီးတော့များမယ်လို့ဘင်္ဂလားဒေ့ရှ်မိုးလီဝတ်သားဌာနကခန့်မှန်းထားပါတယ်ရှင်။အာရှကိုရောက်ရှိနေတဲ့ American ကာကွယ်ရေးဝန်ကြီး Lloyd Austin ဟာ American နဲ့ Vietnam နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့လှုပ်ဆောင်နိုင်မှုကြိုးပမ်းနေပါတယ်။တောင်တရုတ်ပင်လယ်တဲ့တရုတ်တို့ရဲ့စီးရေးအရာလှုပ်ရှားမှုတွေများပြားလာတာနဲ့အမျှ American နဲ့ Vietnam နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကတဖြည်းဖြည်းချင်းတိုးတက်ခိုင်မာလာတာလည်းဖြစ်ပါတယ်။တရုတ်တောင်တရုတ်ပင်လယ်ကပိုင်တဲ့နေမြေအများစုကိုပိုင်ဆိုင်ချောင်းကျင်းညာတာကိုဗီယက်နမ်နိုင်ငံကအပြင်းထန်ဆုံးကန့်ကွက်နေတာပါ။တစ်ချိန်တည်းမှာပဲဗီယက်နမ်ဟာကမ်းရိုးတန်းသွားကမ်းခြေဆောင်တင်မောတွေအပါအဝင်စစ်တုံးပစ္စည်းတွေကိုအမေရိကန်တို့စီကနေလက်ခံရရှိနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့တရုတ်နဲ့အမေရိကန်ကြားရွေးချယ်ဖို့ဗီယက်နမ်ကိုဖိအားပေးမှာမဟုတ်ဘူးလို့ဗီယက်နမ်ကာကွယ်ရေးဝန်ကြီးနဲ့မတွေ့ဆုံခင်မှာပြောထားပါရဲ့ရှင်။ဂျပန်နိုင်ငံအိုလံပစ်အားကစားပွဲစဉ်တွေမှာဝင်ရောက်ရှင်ပြိုင်နေကြတဲ့အားကစားသမားတွေကြားကိုဗစ် -19 ကူးစက်မှုတွေရှိနေတာကြောင့်ယောဂထိန်ချုပ်ဟန်တာရေးစနစ်ကျိုးပေါက်နေပြီလို့ကျန်းမာရေးပညာရှင်တဦးကအင်္ဂါနေ့ကပြောပါတယ်။တိုကျိုမြို့တိုကျိုဂိမ်းစ်ဗီလေ့ချ်မှာပြိုင်ပွဲဝင်အားကစားသမား1,000လောက်ကိုနေရာချထားပေးတယ်လို့ခန့်မှန်းရပါတယ်။ဒီအားကစားသမားတွေကိုဇူလိုင်တရနေ့ကလေးကစပြီးတော့လက်ခံနေရာချထားပေးတာဖြစ်ပြီးအခုသူတို့ထဲမှာ68ဦးကိုဗစ်ကူးစက်နေတယ်လို့ပွဲစီစဉ်သူတွေကအင်္ဂါနေ့ကအတည်ပြုပါတယ်။ယောဂါစစ်ဆေးရေးနဲ့တိကျခွဲစောင့်ကြည့်စနစ်တွေကြောင့်ဒီအားကစားသမားတွေကနေတစင်ပြည်ရင်းကူးစက်မှုမရှိနိုင်ဘူးလို့ပြီးခဲ့တဲ့အပတ်ကပဲနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘတ်ကပြောတာပါ။ဒါပေမဲ့ဒီတည်သက်နေရာချထားပေးတဲ့ပြိုင်ပွဲဝင်အားကစားသမားတွေကြားမှာယောဂါကူးစက်မှုတွေရှိနေတာကြောင့်ယောဂါထိန်းချုပ်ဟန်တာရေးစနစ်တွေကျိုးပေါက်နေတဲ့အပေါ်ပြည်သူတွေကြားမှာစိုးရိမ်မှုတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲဂျပန်နိုင်ငံမှာကူးစက်မြန်ကိုဗစ်မျိုးဗီဇကွဲပြန့်နှံ့နေတာကြောင့်ပြည်နယ်တချို့မှာအရေးပေါ်အခြေအနေကြီးညာမလားဆိုတာတောက်ကြနေမှာဆုံးဖြတ်ဖို့ရှိတယ်လို့ဂျပန်ဝန်ကြီးချုပ်ယူရှိဟီတဲ့ဆူဂါကဒီကနေ့ပြောပါတယ်။ဂျပန်နိုင်ငံမှာအခုထိကိုဗစ်ရောဂါကူးစက်ထားသူ 8,900 ကျော်နဲ့သေဆုံးသူက 15,000 ကျော်ရှိပါရဲ့ရှင်။
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်နိုင်နဲ့မမ်းမြောက်သတင်းအောင်လို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်လိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့သတိတိုင်းမင်းကဲမှာဒေသခံ PDF အဖွဲ့ဝင်တွေဖမ်းခံခဲ့ရတဲ့အကြောင်းကိုပြောပြပေးကြပါတယ်။မင်းကင်းမြို့နယ်တောင်ပြူရွာမှာဇူလိုင်လ28ရက်ဗုဒ္ဓနေ့ကမင်းကင်း PDF အဖွဲ့ဝင်90ကျော်ကိုကြီးရွာသားတွေကဝိုင်းဖမ်းပြီးစစ်တပ်လက်ထဲလွှဲပေးလိုက်ပါတယ်။အဲ့ဒီရွာမှာပြူစောတိအဖွဲ့ဝင်တွေလို့ဆိုသူတွေစေးလက်ချင်နေတဲ့အကြောင်းမင်းကင်း PDF အဖွဲ့ကတရင်ရလို့ဆိုပြီးတွားထောက်လန်းချိန်မှာပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အခုလိုအဖမ်းခံလိုက်ကြတာဖြစ်ပါတယ်။ဒီလိုဖမ်းဆီးထားတယ်ဆိုတာကိုစစ်ကောင်စီကလည်းအတည်ပြုထုတ်ပြန်ထားပါတယ်။ဒီကြောင်းကိုဒီရန်ကုန်ကလာတဲ့တရင်ကိုတော့မတ်ခွန်ကျူကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
စကိုင်းတိုင်းမင်းကင်းမြို့နယ်ရဲ့ကတောင်တူရွာနဲ့ပန်းဆက်ရွာမှာဗုဒ္ဓဦးနေမင်းအစောပိုင်းကတစ်ချိန်တည်းလို့ပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။ပန်းဆက်မှာတစ်ဖက်လက်နက်ကင်တွေကတဦးသေပြီးသုံးဦးဒဏ်ရာရခဲ့တယ်လို့မင်းကင်း PDF အဖွဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။အဲဒီနောက်ပြူစောတိအဖွဲ့တွေတောင်ပြူရွာမှာစစ်ရေးလေ့ကျင့်နေတဲ့တရင်ရတယ်ဆိုပြီးမင်းကင်း PDF တပ်ဖွဲ့တွေတွားရောက်ထောက်လှမ်းတာကနေရွာရင်းကလက်နက်ကင်တွေနဲ့ PDF တွေကြားနှစ်ဖက်ပစ်ခတ်ခဲ့ကြပါတယ်။အဲဒီနောက်ရွာဘက်ကညှိနှိုင်းမယ်လို့ပြောပြီး PDF အဖွဲ့ဝင်တွေအဖမ်းခံလိုက်ရတယ်လို့မင်းကင်း PDF အဖွဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။
ညီနိုင်ရမယ်လို့ပြောတယ်။အင်းမလည်းလက်လက်မပေါဘူး။မင်းတို့လည်းလက်လက်မယူပဲနဲ့အားလုံးညီနိုင်ရမယ်ဆိုပြီးတော့ဟိုချော့ခေါ်တာ။ခေါ်တော့ဒီဥဆောင်နေတယ်ကလေးနည်းနည်းလေးငယ်တော့ကြုံပြီးတော့မှလိုက်သွားတာပေါ့လေ။ကျွန်တော်လူတွေလည်းကြုံပြီးတော့လက်လက်တစ်ထားပြီးညွာလည်းဝင်သွားတဲ့အချိန်မှာသူတို့ပိုင်းထားလိုက်တာ။ဒီပိုင်းဆက်ပြီးတော့မင်းတို့မှရှိရဲစစ်တပ်ကိုခေါ်လာ။ဆန်လာတဲ့လူတွေစစ်တပ်ကိုလွှဲလိုက်တယ်လို့ပြောတယ်။ဒီလို12ရက်ကမယုံလို့လိုက်မှတော့7ရောက်တော့ကျွန်တော်တို့လုပ်ခဲ့အားလုံးကတော့စိုးရင်တာပေါ့ဗျာဒါတော့တော့ fancy ဆိုင်လာရတော့ဒီစစ်ကောင်စီကဂျီနီဗာကွန်ဗင်းရှင်းကိုမလိုက်နိုင်ပါနဲ့ကျွန်တော်တို့လူတွေလက်ဆက်ဝင်နေတာမျိုးအစားဖြောက်မှလူတွေကျွန်တော်တို့စိုးရင်ရ
มาค่ะแต่ยังขอด้วยเลยเนี่ยลุยอะไรเราลดเสียตังค์มาไว้ที่เดียวแล้วลดเสียก็ตัวก็แม่ต้องเช่าในมือเดียวเลยไม่เสียท่าแล้วใช่ไหมท่าแล้วบ่เนี่ยส่วนใหญ่เนี่ยลุยอะไรเราบีดอะไรแต่ยังจะได้สุดเลยแล้วจะรอจะนอนในเนี่ยที่ข้อเดียวจะเจ็บมากกว่าจะนอนรู้ว่าส่วนใหญ่มาเลย ชัวร์ได้เลยเพราะว่าปีที่แอฟพอยต์วินดูก็พันสี่เจ้าแล้วเลยเอริมิตาซูเองก็เปลี่ยวไปเลยแต่ว่าอุ้ยงานเราตอนนี้จะเป็นยังไงจะทำอะไรเช่นไรแล้วเอริมิตาซูเองก็เปลี่ยวไปเลยแต่ว่าอุ้ยงานเราตอนนี้จะเป็นยังไงจะทำอะไรเช่นไรแล้วเอริมิตาซูเองก็เปลี่ยวไปเลยแต่ว่าอุ้ยงานเราตอนนี้จะเป็นยังไงจะทำอะไรเช่นไรแล้วเอริมิตาซูเองก็เปลี่ยวไปเลยแต่ว่าอุ้ยงานเราตอนนี้จะเป็นยังไงจะทำอะไรเช่นไรแล้วเอริมิตาซูเองก็เปลี่ยว Hello, yang lain deh cuma, kata mimari cakap, kalau mimari ya, minum le buang mebo, kalau ada minum kujam hendiri lembu buang, kalau jalan kalau ni, tidak ni main buaya bo, ada ulai kebalu korang semua, kalau ada lembu tahun ni dia, lembu cari bo, kalau le yang lembu buang, kalau jalan kan yang le lembu mebawa.
ไล่แค่บีบาลุอลุขอราเฮียอาศัยอยู่ที่เส้นเนี่ยปัจจุบันสิ่งการสื่อการเรียนมีเรียนรู้เปลี่ยนจากธรรมะอยู่อาบุจันเพ็ดต้องจันตุเอ้าต้องอย่างเราก็เล่นหนังเฮรุเนี่ยลาบจิลุอยู่อาตัวอุตส่งบีน้องอาอุกาสุยงจันยารียาเกเรลุพบจากธรรมะเลย ตามช่วยอาศัยเส้นเนี่ยปัจจุบันเราอาจันเพ็ดต้องจันตุเตียเราอยู่อาหนี้ยาวลาเราจ้า จีว่าทารีก้าวันบีพันนามาอลังตงลังตุมิลเนเนเลงอาเจเน อาจารย์เผยตั้งใจดูงานแต่ต้องอุโกเสียงพันมีเกลือลูกสิ่งสิ่งใดทับปนด้วยนักวิจารณ์เกี่ยวกับเรื่องซีอาร์พีเอชเอ็นยูจีเน่พีดีเอฟตัวกูอาณาเต็งสิ่งสิ่งใดอาจารย์เผยเผยสิ่งเรื่องเช็ดสมัครทารุลูเอ็นยูจีก็เลยสิ่งสิ่งกูอาจารย์เผยเผยเช็ดสมัครเจียร์ทาวาร์เลยสิ่งต่างๆอาณาเต็งเจ็บปีนับไปสกายไดเนก้า
กันเลยกันนี้ยังไม่เป็นมิงเกสาเรนี่อะไรมาที่ต่างกันก็ว่าอีกตัวคนนี้สิ่งสิ่งตัวคนนี้จะมาจากขนาดตัวคนนี้ชั่วปานนี้ดีปีเดียร์ยับไปงานเวกันนี้มาตัวคนนี้เข้ามาได้เลยใช่ยังว่าเราเรื่องนี้มาขวานอยู่พี่พี่กันนะพี่บ้านเลยกูดูข่าวมันเลยก็มีเรื่องจังใจวันนี้สิ่งนี้เข้ามาสิ่งนี้กูพี่พี่จะมาเลยมันเลยก็มีเรื่องจังใจกูสิ่งสิ่งตัวนี้ก็ดีนี่มาวันนี้สิ่งนี้ก็บีร์ ลูดูเนี่ยต่างกันนะบางกูพันธุ์ที่ตัวเก็บไว้ถ้าเป็นดีวันนี้สิ่งนี้มันเลยมีเราจังใจเนี่ยนะก็เสียรอดบ้านเลยเปียโนน้องมุดอ่ะเก็บไว้ที่จะเอาไปตัดบีดอ่ะมันเลยมีกันตัวกูฟิวิกาสัตว์มีมีงเกล้ามาแล้วตัวก็กูรู้สับเปียไว้ฮอบบะเรื่องมีอะไรตัวโอ้โหโอ้ดาเอ้ยอาตัวโตมีมีอะไรโอ้สับยาตงนายคอยลงมาเว้ยเนี่ยเปียเอ้ยอาตัวโตมีมีอะไรสุดาเป็นเราเรามีอะไรเนี่ยจอลสีเลยเปียกู
อะไรเอ็นซีการีเนี่ยโอ้จังเลยเว้ยนะอะไรสักทีเอ็นซีการีเนี่ยจังเลยเว้ยเนี่ยเปียอ่ะพี่มารอดีซีการีเนี่ยโอ้ชกันนะซีเนี่ยอ่ะพี่มันนี่เปียโอเคซีการ์เป็นอะไรสิเลยซีการ์พี่มาต้องซีกับเปียกูเอ็นซีการีมีอะไรยังไม่ติดเนี่ยมีอะไรเปียโอเคบาจิโลเว้ยซีอะไรเปีย
ตัวว่าเรื่องที่จะยาเรื่องลูกเบี้ยวเรื่องไอ้มาโบลีที่เอาไปเอ้ยยังวันเนี่ยโบลีลูกเบี้ยวเรื่องตุ้ยยันนี่เมนจีแล้วตัวเรื่องที่จะยาลูกจังเลยวันเสาร์เรื่องลูกเบี้ยวเรื่องอ่ะพันสี่เอาไปลูกสี่วันเลยพันสี่จะโน้ตีบูสูเรจโน้ตีบูสูเรที่ยาวเย่ไอ้โน้ตีบูอ่ะตัวเว้นพันเนี่ยเฉยมาที่มีอะไรเนี่ย จังใดจะได้มีเอาแค่เนี่ยเว้นบ่งเนี่ยเปียไอ้เว้นบ่งเนี่ยเฉยมาไอ้จังใดก็เสียรอดไปเลยช่วยวางเว้ยเสียรอดไปนับไปเนี่ยที่โน้ตีบูสุดเลยที่เอาเนี่ยมีตัวเลยเปียมาพี่ลูกพันนอร์ไอ้ลูกจ้าเลยโอ้แต่ดีแล้วลูกไม่เนี่ยเขาแล้วลูกไม่เนี่ยที่พ่อพ่อยี่ปีสี่จีสังเกตเนี่ยตัวสุลามจีตัวพ่อไม่รู้แต่เรียนยาเรื่องตัวที่พ่อพ่อยี่ปีสี่จี ชีเรสูบีโดวันเสาร์เดียวปีสี่ตัวตัวมีอะไรมีตัวเดียวที่แล้วลงไม่นี่เนี่ยที่ไม่สัสสัปปีสี่เดียวเราพังขาเราต้องยอมไปบ่
ဦးဇင်းလက်ပါဗျာကျွန်တော်တို့ကထင်တာသူတို့တသက်ကြိုတင်စီစဉ်ပြီးတော့ဒီဥစ္စာယူလောက်တယ်လို့တော့ထင်တယ်ဗျာဘာဖြစ်လို့ဆိုဒီညတော်တဲ့ရွှေတော်ဝင်းတိုက်အောင်ကြောင်းပါလဲဒီတိုက်အောင်ဆရာတော်ကြီးကလည်းအေးဆေးဆေးနေတဲ့ဆရာတော်ကြီးတစ်ပါးပဲပေါ့ခုအဲ့ဒီနာယကဆရာတော်တစ်ပါးလည်းပြန်လွန်တော်မူသွားတယ်ဗျာအဲ့ဒီကိစ္စကြောင့်ဟုတ်တယ်သူတို့ဝင်သူတို့ဝင်ဖမ်းတဲ့အချိန်မှာပဲဆရာတော်ကြီးကနေမကောင်းလို့မောနေလို့ခတလဲနေတော့သူတို့အထက်ဝင်ရှာပြီးတော့ပစ္စည်းရှာပါညာနဲ့လို့တော့ဆရာတော်ကြီးကအာမင်းတို့ဖြစ်ဖြစ်လုပ်ကြပါပါဘာပြောတဲ့ချင်းဟိုဩဇာငါတိုက်ပလင်းနေလို့ဘာတို့ကြောင်းနေအကုန်ရဲ့ဖွဲ့တော့ဆရာတော်ကြီးကဟိုမုန်းပြီးတော့ကဲငါစီးကလိုက်ပို့တော့ဘာသူတို့ကရှာချင်တာရှာပေးသေးတယ်ပြီးတော့ကြောင်းကနေစီးကအထွက်မှာပြန်လွန်တော်မူသွားတာ
အခုနောက်ဆုံးအခြေအနေရောဘယ်လိုရှိလဲအခု
နောက်ဆုံးချီရတော့ခုတော့သူတို့အပြင်မှာတော့အရက်ဝတ်တင်နေနည်းနည်းကဲတော့ချထားခဲ့တဲ့ပုံစံမျိုးတော့ရှိသေးပြအရက်ဝတ်တင်နေကများတယ်အပြင်မှာပတ်တာသူတို့ကဟိုစားယူနီဖောင်းဝတ်တဲ့ဥစ္စာနည်းတယ်ဗျကျောင်းနဲ့ဝင်တာလည်းဒီအရက်ကားတွေနဲ့ဝင်နေဟိုအပြင်မှာလည်းသူတို့အရက်ဝတ်တင်နေပဲကျောင်းတပ်ပက်လေတစ်ခုလုံးဝိုင်းကြည့်ကြည့်ဗျ
အဲ့တော့ဒီနေ့ဒီဝင်ရောက်စီးနေတဲ့အထက်မှာပြစ်တာခတ်တာတွေရောရှိသေးလား
အော်မရှိဘူးအဲ့လိုပြစ်တာခတ်တာတွေတော့မရှိဘူ
းဒီကနေ့ခြားသာပရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို9:00နာရီအထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတခါတော့ငရင်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်မန္တလေးတိုင်းသပိတ်ချင်းမြို့နာမှာဗဟုပြုပြီးတော့ပင်အား 6.3 အဆင့်ရှိတဲ့မြေငရင်တစ်ခုဒီနေ့မွန်လွဲ3နာရီဝန်းကျင်လောက်ကလောက်ခတ်ခဲ့ပါတယ်။ငရင်ကြောင့်ပျက်စီးဆုံးရှုံးမှုရှိမရှိဆိုတာအတိအကျမသိရသေးပေမဲ့နောက်ဆက်တွဲငရင်ငယ်တွေလှုပ်နိုင်တာကြောင့်အဲ့ဒီဒေသပတ်ဝန်းကျင်ကလူမှုအနေနဲ့သတိထားဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုပြောပါတယ်။မတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဒီနေ့ကငလျင်လုတ်သွားတယ်လို့လေဟိုတွေ့ရပါတယ်ဆရာအဲ့တော့ငလျင်ချင်းနေနေတော့ပြောပြပေးပါရှင်ဗမာပြည်ထဲမှာဘယ်နေရာတွေမှာအဓိကလုတ်ခတ်သွားတာလဲဆိုတာလေဟုတ်ကဲ့
ဒီကတော့ဟိုဒီငင်းငင်းရဲ့ဘိုးချက်ပေါ့နော်ဘိုးချက်ကတော့ကျွန်တော်တို့ဒီသပိတ်ချင်းမြို့သပိတ်ချင်းမြို့ရဲ့ကျွန်တော်တို့အရှိတောင်ဘက်ပေါ့နော်9မိုင်ခန့်အကွာမှာပို့ပြပြီးတော့မှလုတ်သွားပါမယ်ရှင်အနေနဲ့ကတော့ Richard Sasaki 6.3ပေါ့နော်အင်အားကြီးနေတဲ့ငင်းငင်းတခုဖြစ်ပါတယ်ဟုတ်သွားတဲ့အချိန်ကတော့ကျွန်တော်တို့3နာရီ9မိနစ်29စက္ကန့်ပါခင်ဗျာ
။ဟုတ်ကဲ့ရှင်။ဘယ်နေရာတွေမှာတိတိတသားဒီလှုပ်ခတ်မှုတံကိုခံစားလိုက်ရတယ်လို့ဆရာတို့သိရပါလဲရှင်
။ဟုတ်အဓိကတော့ဟိုပါပေါ့နော်ဒီခံစားတော့ကျွန်တော်တို့ဒီငင်းနေပိုးချက်ဖြစ်တဲ့ဟိုခံစားမှုအရင်တော့ငင်းနေပိုးချက်နာပေါ့နော်ဒီကကြင်ကတော့ဟိုခံစားမှုအရင်ပါတယ်။နောက်ဒီကျွန်တော်တို့ဒီမန်နီတိုင်းပေါ့နော်မန်နီတိုင်းနောက်ဒီတိုင်းတိုင်းမရှိတဲ့မြို့တွေနောက်နေပြီးတော့နောက်ရှမ်းပြည်မှာရှိတဲ့မြို့တွေပေါ့နော်မြို့တော်တော်များများတော့ကလာမှုရှိပါနေခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ရှင်အဲ့ဒီငလျင်ရိုက်ခတ်တဲ့တန်းကြောင့်ပေါ့နော်ဆရာဒီတို့လူထိခိုက်ဒဏ်ရာရတာအဆောက်အဦပြုတ်ပြပျက်စီးတာများဆရာတို့သိရပြီလားရှင
်ဟုတ်လောလောဆယ်တော့ကျွန်တော်တို့တော့မသိရဘူးနော်ဒီနေရာကြီးတော့ဟိုဒီလူကြပျက်စီးမှုတွေဘာလို့ကြာတော့သွားတာကြာတော့ကျွန်တော်တို့ဒီရနေအချိန်မှာငွေဦးစီးဌာနဘက်ကနေသွားတယ်ပေါ့နော်ကျွန်တော်တို့ဘက်ကကျွန်တော်တို့ကတော့ဒီငွေငွေနဲ့ပတ်သက်လာရင်တရင်ထုတ်ပြန်ပြီးရတယ်ဒီဆူနာမီတို့ဘာလို့နဲ့ပတ်သက်လာရင်ကျွန်တော်တို့တင်တတိယချက်တွေထုတ်ပြန်ရတော့ပေါ့ဒီအမျိုးထုတ်ပြန်ရတာ
ဟုတ်ကဲ့ရှင
်ပြည်သူ့ညွှန်မှုကကြတော့ဟိုဘက်ကဟိုဘက်ကနေပြီးတော့သွားပါတယ်ခင်ဗျာကျွန်တော်ပြင်းနေစီမံခန့်ခွဲဥပဒေဆိုင်ရာနေသွားပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာဟုတ်ကဲ့အဲ့တော့ဆရာငလျင်လုတ်ခတ်ပြီးသွားတဲ့ခါမှာနောက်ဆက်တွဲငလျင်ငယ်လေးလည်းလုတ်ခတ်လေးရှိတဲ့အခြေအနေရှိတော့ဟိုဆရာအနေနဲ့ပေါ့နော်ပြည်သူတွေပေါ့အဲ့ဒီအထူးသဖြင့်ဒီလုတ်ခတ်ခံရတဲ့နေရာတွေမှာရှိတဲ့လူမှုကိုဆရာဗမာအကြံပေးချင်တာရှိပါလေရှင
်ဟုတ်အဒီကတော့ဒီငလျင်အများကြီးငလျင်တခုလောက်ဖြစ်တယ်ပေါ့နော်ဒီစောက်ကလည်းတင်းနေစီနေတော့နောက်ဆက်တွဲငလျင်ငယ်လေးတွေလည်းတော်နာနေနေဆောင်မျိုးရှိတယ်ဘောနော်ရှိတဲ့ရင်းကြတော့အဓိကတော့ဒီအဲ့ဒီလောက်ကသွားတဲ့ဒီသားမှရှိတဲ့ဒီလူနေနဲ့တော့အခုတတိယနေဆိုင်ဖို့တော့လိုပါတယ်နောက်ဆက်တဲ့ငင်းနေလေလေးလည်းဒီဘောနော်ဒီလုံလာနိုင်ကြီးရှိတယ်ဘောတချို့ငင်းနေကြီးတွေကြောင့်လည်းဟိုနောက်ဆက်တဲ့မလို့ခွဲနဲ့ငင်းနေကြီးတခုလည်းနေပြီးသွားဒါပေမဲ့အများသောအားဖြင့်တော့ဒီလူမျိုးငင်းနေကြီးတွေလုပ်ပြီးသွားတော့နောက်ဆက်တဲ့ငင်းနေလေးတွေတော့လောက်ကလည်းနေဆောင်မျိုးရှိတယ်ဘောနော်ရှိတဲ့ကြောင့်ဒီလူတွေတတိယဖို့လိုပါတယ်အဓိကတော့မိလို့ရဲ့နေထိုင်တဲ့နေအဆောက်အဦတွေဘောနော်ခိုင်ခံ့နေလေဆိုတော့ဒါပြဿနာမရှိဘူးဒီဆောင်လို့ဒီပထမတစ်ချိန်လုံးလိုက်တဲ့အချိန်မှာကျွန်တော်တို့ကထိခိုက်ရှိထားတယ်ဆိုရင်တော့ဒီအစားပေါ့နော်ဒီဘေးကင်းတဲ့နေရာတွေမှာပွားရောက်နေထိုင်နေပါလေ။ဘာကြောင့်လဲဆိုတော့ဒီနောက်ဆက်တဲ့ငင်းငင်းလေးတွေလို့အချိန်လုံးတဲ့အချိန်မှာအချိန်ရအောင်မပြင်းထမင်းနေတယ်ဆောင်လို့ပထမတစ်ချိန်လုံးထားတဲ့တန်းရောက်လို့ဒီလက်စီရှိထားတဲ့နေထိုင်မျိုးတွေရနေတော့မှဒီဆောင်လို့တော့ထုတ်တန်းနေကြိုးကြတာပဲဖြစ်ဖြစ်ဒီဟိုကတော့ဒီအင်းဒီကြတာမျိုးတရားမျိုးတွေလည်းဒါကျွန်တော်တို့ ဒီအချို့ငင်းငင်းနေမှာပေါ့နော်ဒီအမျိုးနောက်ဆက်တွဲငင်းငင်းနေဒီလောက်ကြီးမှာတရားမျိုးရှိတဲ့အကြောင်းနောက်ဆက်တွဲငင်းငင်းနေပတ်သက်ပြီးတော့လေဒီကတော့မိတို့ရဲ့ဒီနေဆိုင်နဲ့အဆောက်အဦးတွေပေါ့နော်ဒီအဆောက်အဦးတွေအချိန်ရှိစင်းတော့အာဟိုပြဿနာရှိရင်ဒီဆောင်ရွက်ချက်ရှိသွားရင်တော့ဒီပြည်နယ်ကိနေနေရာတွေမှာတော့ဒီအပိုင်းတွေမှာတော့ပြဿနာအရေးဆိုင်တင်ပါမယ်ဟုတ်ကဲ့ဟုတ်က
ာဖြစ်ပါတယ်အခုတခါတော့စာရေးဆရာကြီးမင်းကြီးဝေကွယ်လွန်တဲ့အကြောင်းကိုပြောပြကြပါတယ်မြန်မာစာပေလောကမှာထင်ရှားတဲ့စာရေးဆရာကြီးမင်းကြီးဝေဟာ COVID-19 ရောဂါနဲ့ဒီနေ့နေခင်းပိုင်းမှာခွင်လွန်သွားခဲ့ပါတယ်ဆရာကြီးမင်းကြီးဝေဟာစာပေဗိမာစုအမျိုးသားစာပေစုတသက်တာစာပေစုတွေကိုရရှိခဲ့သူဖြစ်ပြီးတော့အသက်18နှစ်အရွယ်ကနေကွယ်လွန်ခြင်းအသက်90ကျော်အထိကြပြားပုံမြင်စောင်းမဝတ္ထုတို့ဘာသာပြန်စတာတွေကိုရေးသားခဲ့သူဖြစ်ပါတယ်ဆရာကြီးမင်းကြီးဝေကွယ်လွန်သွားတဲ့အကြောင်းရန်ကုန်ကဖေးပို့တဲ့နာရေးသတင်းကိုတော့ကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
ဆရာကြီးမင်းကြီးဝေကွယ်လွန်သွားတာနဲ့ပတ်သက်ပြီးသူ့ကိုအနီးကပ်ကူညီဆောင်ရှောက်ခဲ့တဲ့မင်္ဂလာမောင်မဲစာဆောင်ရဲ့တာဝန်ခံအယ်ဒီတာဦးအောင်ဝင်းကဒီလိုခုလိုပြောပါတယ
်စီမေနဲ့ကျွန်တော်25လောက်မှာဟုတ်ကဲ့ညောက်ကလာလေညောက်ကလာ OSC ပြေးမှာဒီကောတော့ဘူးပြည်တယ်ယောဂပေါ့ဗျအဲ့ရနေချားတာဗျချားတော့မှာ3ဟိုင်လစ်တော့အဲ့ဒီပဲစိတ်ကိုကျင်လိုက်တယ်စိတ်ကတော့ချင်းချင်းစစ်တယ်ပေါ့နော်စစ်တော့အဲ့ဒါတော့ပေါ့စစ်ပြီးပေါ့ပေါ့စစ်တွေ့တယ်ဟုတ်ကဲ့ကနေစိတ်ဥပါပဲတောက်ပြီးတော့အော်ဒီဂျင်လေးကြတာပေါ့နော်20လောက်တော့ကြာမယ်ခင်ဗျာဟုတ်ကဲ့ရှင်းပြီပါလေ
ဆရာမင်းယူရဲ့အမိချင်းဟာဦးဝင်းမောင်ဖြစ်ပြီး1928ခုနှစ်မှာအဖအူထွန်းဆိုင်အမိဒေါ်တင်တို့ကနေအရာဝတီတိုင်းပသိမ်ခရိုင်ကံကြီးတော်မြို့မှာမွေးဖွားခဲ့တာပါ1950ခုနှစ်မှာရန်ကုန်တက္ကသိုလ်ကနေဝိဇ္ဇာပွဲရခဲ့ပြီး1955-66မှာလန်ဒန်တက္ကသိုလ်မှာအပြည့်အဝပညာကိုစီးပူးခဲ့ပါတယ်ဇာမင်းယူဝေဟာ18နှစ်သားအရွယ်ကစတင်ပြီးကွယ်လွန်ခြင်းအသက်63နှစ်အရွယ်ထိကြပြားပုံမြင်စောင်းမဝတ္ထုတို့ဘာသာပြန်စာပေတွေကိုစင်စဲမပြတ်ရေးသားပြုစုခဲ့ပါတယ်ဆရာကြီးဟာကွယ်လွန်သူဇနီးတဲ့အမည်နဲ့ငွေဒါယီမဂဇင်းကိုထုတ်ဝေခဲ့တယ်လို့ညဝတီစာပေတိုက်မှာလည်းအယ်ဒီတာချုပ်အဖြစ်ဆောင်ရွက်ခဲ့ပြီးညဝတီမဂဇင်းငွေဒါယီမဂဇင်းရှေ့ဆောင်လူငယ်ဂျာနယ်ဒူကျောင်းသားစာဆောင်တေဇာရုပ်ဆောင်စတဲ့စာဆောင်တွေကိုတီးဖြတ်ထုတ်ဝေခဲ့ပါတယ်မကွယ်လွန်မီမှာညမင်္ဂလာစာဆောင်မင်္ဂလာမောင်မဲစာဆောင်စတဲ့လူငယ်ပညာပေးစာဆောင်တွေမှာအယ်ဒီတာချုပ်အဖြစ်ဆောင်ရွက်ခဲ့ပါတယ်1954ခုနှစ်မှာဆရာကြီးဟာဇနီးဖြစ်သူကဗျာဆရာမငွေတာကြီးနဲ့အတူပူးတွဲဘာသာပြန်တဲ့ကဘာကျော်ဤစုပုံပြင်များစာအုပ်နဲ့စာပေဗိမာန်ဘာသာပြန်စု1952ခုနှစ်မှာရေခတ်ချင်းကဗျာများစာအုပ်နဲ့အမျိုးသားစာပေကဗျာစုရခဲ့တယ်လို့2012ခုနှစ်မှာအမျိုးသားစာပေတသက်တာစုချီးမြှင့်ခံခဲ့ရပါတယ်ကွယ်လွန်ချိန်မှာဒါတယောက်သမီးတယောက်နဲ့မျိုးလေးဦးကျန်ရစ်ခဲ့ပါတယ်ဆရာကြီးရဲ့ဇာပနာကိုတော့ဒီကနေ့ညနေခင်းပိုင်းအထိစေးယုံနဲ့ညှိနှိုင်းဆောင်ရွက်နေရဆဲပါဒီလ28ရက်နေ့တုန်းကလည်းမြမစာပေလောကမှာထင်ရှားတဲ့စာရေးဆရာတိုက်ထွန်းတဲ့ကာတွန်းမြေစာတို့လည်းကွယ်လွန်ခဲ့ပါတယ်ခင်ဗျာ
ဆရာရေးဆရာကြီးမင်းကြီးဝေကိုဗစ်ရောဂါနဲ့ကွယ်လွန်ခဲ့တာနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းပြောပြသွားဖြစ်ပါတယ်အခုတစ်ခါတော့ဒီနိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးကြပါတယ်အမေရိကန်ပြည်ထောင်စုဂျွန်ဆော့ကင်တက်ကတို့ရဲ့အချက်အလက်တွေအရတော့ကမ္ဘာတစ်ဝန်းကိုဗစ်နဲ့တည်ဆုံးသူ၄သန်းကျော်ရှိနေပါပြီဒီကရအနှစ်တရာအတွင်းမှာတုတ်ကွေးနဲ့ဝမ်ယောဂါတို့လိုကာယယောဂါတွေအများကြီးဖြစ်ပွားခဲ့ပါတယ်အခုနောက်ဆုံးသူတွေသနာတွေ့ရှိချက်တွေအရတော့ဒီကာယယောဂါတွေကိုတားဆီးနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ကျွန်တော်ပြောစင်သတင်းပေးပို့ထားတာကိုကိုငင်းငင်းပြောပြပေးမှာဖြစ်ပါတယ်ဗျာ
တချို့တိုင်းပြည်တွေမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုလှိုင်းတွေမဖြစ်အောင်ပြင်ဆင်နေတဲ့အချိန်မှာတချို့တိုင်းပြည်တွေကဆရာဝန်တွေကတော့လူတွေကိုဗစ်ကာကွယ်ဆေးထိုးဖို့တောင်းပန်တိုက်တွန်းနေရပါတယ်အာကင်ဆော့ပြည်နယ်ဝါရှင်တန်ဒေသဆေးရုံကဒေါက်တာမိုက်ကယ်ဘိုးဒင်းက
ကျွန်တော်ဒေါက်တာမိုက်ကယ်ဘိုးဒင်းပါကိုဗစ်ထံနာမှာအလုပ်လုပ်နေတာ16လရှိနေပါပြီကျွန်တော်ထံနာမှာကိုဗစ်အခြေအနေဘယ်လိုရှိလဲဆိုတာနေတိုင်းမေးကြပါတယ
်ကာကွယ်ဆေးမထိုးရသေးတဲ့အသက်20 30အရွယ်လူနာတွေရောဂါဝေဒနာကိုအပြင်းထန်ခံစားနေရပါတယ်လို့ဒေါက်တာဘိုးဒင်းကပြောပါတယ
် With no comorbid conditions
ရောဂါအခံမရှိသူတွေလည်းအသက်ရှူဆဲပုံကိုရောက်နေပါတယ်ဘိုက်ပက်လို့ခေါ်တဲ့အောက်ဆီဂျင်ဆက်နဲ့ရှင်နေရပြီးတော့အပြင်းထန်ကိုခံစားနေရပါတယ်။ကာယယောဂကာလတစ်လျှောက်လုံးအခုလောက်ချင်းနေမဆိုးဘူးပါဘူး
။ကာကွယ်ဆေးနဲ့ဆိုရင်တော့ COVID-19 ကြောင့်အပြင်းထန်ခံစားရမှာအသက်သေဆုံးရမှာတွေကိုရှောင်ရှားနိုင်ပါတယ်။ကာယယောဂတွေကိုကာကွယ်ဖို့ဖွဲ့ထားတဲ့ Resolve to Save Life အဖွဲ့ကအမန်ဒါမက်ကယ်လန်က
We're calling for a global goal
of တမရိုကတကဘာလုံးလိုက်အကျင့်သုံးတဲ့ခွန်တစ်ခွန်ရီမန်းချက်ကိုလုပ်ဖို့တိုက်တွန်းနေပါတယ်။
ခွန်တစ်ခွန်ဆိုတာကကူးစက်မှုဖြစ်ပွားရင်ခုနှစ်ရက်အတွင်းသိဖို့တစ်ရက်အတွင်းသတင်းထုတ်ပြန်ပေးဖို့နဲ့ခုနှစ်ရက်အတွင်းထိရောက်တဲ့တုံ့ပြန်မှုတွေလှုံ့ဆော်ဖို့ပါ
ကံယောဂါတွေကိုကာကွယ်လို့ရတယ်လို့သူကပြောပြီးတော့ယူဂန္ဒာနိုင်ငံကိုဥပမာအဖြစ်ပေးပါတယ်ယူဂန္ဒာနိုင်ငံဟာကွန်ဂိုနဲ့နယ်စပ်မှာအီဘိုလာဖြစ်ပွားတာကိုလက်တလောအတွင်းတားဆီးနိုင်ခဲ့တာပါအမန်ဒါမက်ကယ်လန်က
Uganda responded to the risk.
Uganda နိုင်ငံကအနေအကိုတုံ့ပြန်ပြီးသူတို့အတိုင်းဝိုင်းနဲ့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုပြင်ဆင်ထားနိုင်ခဲ့ပါတယ်။နေဆက်တစ်ချောင်းစောင့်ကြည့်ရာတွေကိုအားဖြည့်ထားတာကြောင့် Ebola ရောဂါကိုကာကွယ်နိုင်ခဲ့တယ်လို့ကူးစက်ခဲ့ရင်ချက်ချင်းထိထိရောက်ရောက်ပြုစုကူတာပေးနိုင်ခဲ့တာကြောင့်ကာယောဂါအဆင့်ထိမရောက်ခဲ့ပါဘူး
။ Resolve to Save Life အဖွဲ့က April လတုန်းကထုတ်ပြန်ခဲ့တဲ့မဖြစ်ခဲ့တဲ့ကာယောဂါများဆိုတဲ့စာတမ်းမှာဆိုရင်လေကာယောဂါကိုတားဆီးခဲ့တာရှောင်နိုင်ခဲ့တဲ့တိုင်းပြည်တွေအကြောင်းဥပမာအဖြစ်ထည့်သွင်းထားပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဆိုရင်လဲ2014ခုနှစ်ကအီဘိုလာရောဂါကိုတားဆီးနိုင်ခဲ့ပြီးဘရာဇီးမှာဆိုရင်လဲအသက်ဝါရောဂါတစ်မျိုးဖြစ်တဲ့ Yellow Fever ရောဂါကိုကာကွယ်နိုင်ခဲ့ပါတယ်။ဒီဥပမာနှစ်ခုလုံးမှာဆိုရင်ကျန်းမာရေးတာဝန်ရှိသူတွေဟာတုံ့ပြန်မှုတွေကိုပေါင်းစပ်ညှိနှိုင်းနိုင်ခဲ့တယ်လို့ထိထိရောက်ရောက်သတင်းထုတ်ပြန်နိုင်ခဲ့ပြီးအာယုံစူးစိုက်တဲ့ခေါင်းဆောင်မှုခေါင်းကိုလည်းပြသခဲ့ကြပါတယ်။ကောင်းမွန်တဲ့ခေါင်းဆောင်မှုနဲ့လူအတိုင်းဝိုင်းကြယုံကြည်မှုတည်ဆောက်ထားဖို့ကအဓိကအချက်တွေပါပဲလို့မက်ကယ်လန်ကပြောပါတယ
်။ You can't just come when something bad.
ချီနီရီဆိုးလာမှရောက်လာလို့မရပါဘူး။တစ်ချိန်လုံးအတူရှိနေရပါမယ်။သူတို့ရှိတဲ့နေရာမှာတွေ့ဆုံတဲ့အပြင်သူတို့နေစဉ်လိုအပ်တဲ့ကျန်းမာရေးအချက်အလက်တွေကိုဖြည့်ဆည်းပေးပြီးယုံကြည်မှုကိုတည်ဆောက်ထားရမှာပါ
။ယုံကြည်မှုကောင်းမွန်တဲ့သတင်းပြန်ကြားရေးခိုင်မာတဲ့လူအဖွဲ့အစည်းတွေဟာလူမှုအတိုင်းဝိုင်းတွေအတွင်းလှုပ်ကြံဖန်တီးထားတဲ့သတင်းတွေယောဂါတွေကာဝယ်ဆေးတွေနဲ့ကုသရေးတွေကိုနိုင်ငံရေးအဖြစ်ရောထွေးတာတွေကိုတုံ့ပြန်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိလိုင်းတို့မီတာ31 32နဲ့52တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီတဲကမှာတော့ခြာသရီးနေညာတိုင်းတက်ဆက်ပြီးနေကြဥပောင်းခင်မြမာရေးသုံးသက်ချက်ဂျမားရေးကဏ္ဍနဲ့အတူတိုင်းရင်သတင်းတော်အစီအစဉ်ဆောက်တာတွေကိုနားဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့ဥပောင်းခင်မြမာရေးသုံးသက်ချက်ကိုတက်ဆက်ပြီးသွားမှာပါ။မြမာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကြောင့်ပေါ်ပေါက်လာတဲ့ပြည်သူ့ကာကွယ်ရေးတပ်နဲ့အာဏာသိမ်းတပ်တို့ကွာခြားပုံကိုဥပောင်းခင်နဲ့ကိုညာဝင်းအောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မြန်မာပြည်မှာလက်နက်ကင်အဖွဲ့အမျိုးမျိုးရှိတဲ့အနေနဲ့နောက်ဆုံးပေါ်အဖွဲ့ဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဖြစ်ပါတယ်။စစ်အာဏာသိမ်းမှုကန့်ကွက်တာတွေကိုစစ်တပ်ကတိုက်ခိုက်နေလို့ပြည်သူကိုကာကွယ်ဖို့ပေါ်ပေါက်လာတာဖြစ်တဲ့အတွက်ထောက်ခံမှုအများဆုံးရတဲ့အဖွဲ့လို့ပြောနိုင်ပါတယ်။လွန်ခဲ့တဲ့ဇူလိုင်လ9ရက်နေ့က CNN သတင်းတောက်ချင်းပြည်နယ်အိန္ဒိယနယ်စပ်ကဗစ်တိုးရီးယားစခန်းကိုတွားရောက်လေ့လာပါတယ်။စစ်ပြည်4000ကျော်ကိုတင်နန်းပေးပြီးပြီလို့တင်နန်းပေးတဲ့ချင်းအမျိုးသားတပ်ဦးကဆိုပါတယ်မြို့နယ်တိုင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိနေပါတယ် KIA ကချင်းလူမျိုးရေးတပ်ကလည်းခတာကောလင်းထိရှိစားတဲ့ဒဂိုင်းတိုင်းမြို့နယ်တွေမှာ PDF ပြည်သူ့တပ်ဖွဲ့တပ်တွေနဲ့ပူးတွဲပြီးတော့အာဏာသိမ်းတပ်တွေကိုတိုက်ခိုက်နေကြောင်းဇူလိုင်လ9ရက်နေ့ထုတ်မြန်မာနောက်စာဆောင်မှာဖော်ပြပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့တိုင်းရင်းသားတပ်ဖွဲ့တွေအကြားဝိခွင့်နိုင်မှုအတွက်အာဏာသိမ်းတပ်ကမျိုးမျိုးစုံနဲ့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ပြည်သူ့ဖက်ဒရယ်တပ်မတော်ပေါ်ထွက်လာမှာကိုစိုးရိမ်နေပုံရပါတယ်
။အမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်တစ်ခုကစစ်ဘက်ဆိုင်ရာကျင့်ဝတ်ကိုအရင်ဆုံးပြဋ္ဌာန်းတာဖြစ်ပါတယ်။ကြီးတွေ့တိုက်ခိုက်မှုဆိုင်ရာစီမင်းစည်းကမ်းနဲ့လက်နက်ကန်ပဋိပက္ခဆိုင်ရာစစ်ဥပဒေကိုကာကွယ်ရေးဝန်ကြီးဌာနကထုတ်ဝေပါတယ်။စစ်စင်ကြီးလုပ်တဲ့အခါဒီရသားပိုင်ဥစ္စာပစ္စည်းထိခိုက်ပျက်စီးမှုမရှိအောင်လုပ်ဖို့ဘာသာရေးနဲ့ယဉ်ကျေးမှုအဆောက်အအုံတွေကိုလေးစားဖို့ညွှန်ကြားထားပါတယ်။ဆရာနာရှင်စနစ်ရဲ့ထောက်တိုင်တွေကိုပြစ်မှတ်ထားပေမဲ့လက်နက်ချအညံ့ခံလာတဲ့တပ်သားတွေကိုဂျနီဗာစာချုပ်ပါပြဋ္ဌာန်းချက်တွေအတိုင်း လူဂုံသိက္ခာနဲ့အညီကောင်းမွန်စွာဆက်ဆံရမယ်လို့ဆိုထားပါတယ်။လက်နက်ချအညံ့ခံသူရဲ့မိသားစုကိုအသိပေးဖို့လဲအတတ်နိုင်ဆုံးစူးစမ်းရမယ်လို့ဖော်ပြထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့အဓိဋ္ဌာန်ပြုချက်တွေထဲမှာဖက်ဒရယ်နိုင်ငံသစ်အတွက်အသက်ဆုံးမှုကိုလည်းထည့်သွင်းထားပါတယ
်။အာဏာသိမ်းတပ်ကတော့ပြည်သူ့ကာကွယ်စောင့်ရှောက်ရေးမှာအတော်ကြီးအားနည်းတယ်လို့ပြည်သူ့ဘက်ကကူးပြောင်းလာတဲ့ကလောခရယာခွန်ကဒုဘူးညွန့်နိုင်ကဆိုပါတယ်။ဘာသာရေးအဆောက်အုံကိုမဖြစ်ကပ်ဖို့နဲ့စာတင်ကြောင်းမှာတတ်မဆွဲဖို့သိတဲ့လူတိတ်နေတယ်လို့ဆိုပါတယ်။ပြည်ထောင်စစ်ကိုရေရှည်ဆင်နွှဲလာတဲ့အာဏာသိမ်းတပ်ဟာမိမြင်သမျှလူကိုရန်သူလို့တတ်မှတ်တယ်လို့ဆိုပါတယ်။အထက်မြမပြည်ကိုအင်္ဂလိပ်ကိုလိုနီအစိုးရသိမ်းပိုက်ချိန်ကစပြီးဒေသခံပြည်သူကိုရန်သူလို့သဘောထားတဲ့ဓလေ့စတင်ပေါ်ပေါက်လာပါတယ်။ပြည်သူစားကျင်မှုကိုရင်ဆိုင်နေရတဲ့ကိုလိုနီတပ်ရဲ့အဓိကရန်သူဟာပြည်သူဖြစ်လာပါတယ်။ဒါကြောင့်ပြည်သူလူထုကိုတိုက်ခိုက်တဲ့နေရာမှာအင်္ဂလိပ်ကိုလိုနီတပ်နဲ့အာဏာသိမ်းတပ်ဟာအသွင်တူကြပါတယ
်။ပြည်သူစန္ဒလေးစားတဲ့အစဉ်အလာအာဏာသိမ်းတပ်မှာမရှိပါဘူး။ဒါကြောင့်လဲ1958ကစပြီးရွေးကောက်တင်မြှောက်တဲ့ပြည်သူကိုယ်စားလှယ်အစိုးရတွေကိုဖြုတ်ချပြီးအာဏာသိမ်းလာခဲ့တာဖြစ်ပါတယ်။ဘဝရည်ရည်နဲ့ကိုကျိုးစည်းဝါကိုအဓိကထားတဲ့ပြည်သူလူထုဟာသူများကြိုးဆွဲရာပါသွားတတ်တယ်လို့စိတ်သက်စစ်စင်ရေးဌာနရဲ့1958အစီရင်ခံစာမှာဖော်ပြပါရတယ်။အဲ့ဒီအချိန်ကစပြီးပြည်သူလူထုကိုစစ်တပ်ကဩဇာပေးလာတာဖြစ်ပါတယ်။တိုင်းပြည်လုံးအုံကြွကန့်ကွက်ဆန္ဒပြတဲ့1988မှာအာဏာသိမ်းတပ်ပြန်ပေါ်လာပါတယ်။ဘုံရုံမှုကြီးကစပြီးအရာရှိအရာခံအကြက်တသားတွေကိုကျိုးရှာကြပါတယ်။စစ်တပ်တိုးချဲ့တာကြောင့်လူစုကြဘိုးနဲ့ညာစုမှုကျွလွန်ထားသူတွေတက်ထဲရောက်လာတာမို့စစ်တပ်ရေးရာမှာအလွန်နှိမ့်ကျသွားပါတယ
်။အာဏာသိမ်းတပ်ဟာစစ်ရေးစီးပွားရေးဘာသာရေးစတာတွေမှာဝင်ရောက်ဝင်နောက်ပြီးတိုင်းပြည်ကိုကျိုးကိုင်နိုင်ဖို့အတွက်အမြဲတမ်းလုံပန်းနေပါတယ်။စစ်သမိုင်းပြတိုင်းမှာစစ်ဘူးရေးရာအပြင်စက်ကူဇက်မဆလာဇက်ငားမွေးမြူရေးဇေဒီပတိုးမိထားလန်ဧစိတ်ကောက်ကွင်းအင်ယာစတာတွေတပ်ပရနံပေါင်းပြတ်တာထားတာကိုကြည့်ရင်စစ်တပ်ဆွတ်ဖက်တဲ့နေမျိုးကိုခံမနိုင်ပါလေစစ်တပ်ပြောသမျှဒီလုံးကယုံရမယ်ပုံစံကိုတီထွင်ထားတာဖြစ်ပါတယ်ဒါပေမဲ့ခစ်လူငယ်တွေဟာအာဏာသိမ်းတပ်ကိုအယုံကြည်မရှိကြတော့ပါဘူးစစ်အာဏာသိမ်းမှုကိုလက်မခံနိုင်လို့ဖေဖော်ဝါရီလ7ရက်နေ့ကတပ်ကထွက်လိုက်တဲ့ယာရုအမြင့်ဆုံးအရာရှိဟာကလောအခြေစိုက်ခလာရခုနှစ်ကပုံမှုညွတ်နိုင်ဖြစ်ပါတယ်စစ်အာဏာသိမ်းတာဟာတိုင်းပြည်ကိုစစ်တပ်ကအမောင်းတဲ့ဆွဲခေါ်တဲ့လုပ်ရဖြစ်တယ်လို့သူကမြင်ပါတယ်နိုင်ငံရေးဝင်ရှုပ်တဲ့တပ်မတော်ရဲ့လှုပ်ထုံးလုပ်နည်းကိုမကြိုက်သူတွေတက်ထဲမှာအများကြီးရှိတယ်လို့ဆိုပါတယ်အာဏာသိမ်းတပ်ကနေပြည်သူ့ကာကွယ်ရေးတပ်မတော်ကိုကူးပြောင်းလာသူတွေတဖြည်းဖြည်းများပြားလာတာဟာပြည်သူတော်လှန်ရေးအတွက်တစ်သက်တည်းအားဖြစ်ပါလေခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာပြည်38စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့ပတ်စင်ကျမကြီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကိုဗစ်လူနာဆေးရုံမရလို့အိမ်မှာတည်ရတာရှော့ချရေးပြောပြတာပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 လူနာတွေဆေးရုံကလက်မခံနိုင်တော့အောင်များလာချိန်မှာအိမ်မှာစောက်ကုကြရင်းနဲ့တေဆုံးမှုတွေလည်းအလွန်များလာနေပါတယ်။အခုလိုတေဆုံးမှုတွေရှော့ချနိုင်ရေးပြည်တွင်းပြည်ပကျန်းမာရေးပညာရှင်တွေဖုန်းကတဆင့်ကူညီကူတာပေးနေရမှာဘာတွေအရေးကြီးဆုံးပါလဲ။အမေရိကန်နဲ့ဗြိတိန်ကညွှန်ကြားချက် guideline အတိုင်းအရင်အမေရိကန်ကလူအုံယုံတွေအတွက်အသက်ကယ်ပေးခဲ့သလိုအခုမြန်မာနိုင်ငံကလူနာတချို့ကိုကယ်ဆယ်ပေးနေတဲ့ညီရောင်မျိုးကကူးဆက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရခင်ဗျာ
ဆက်ကဲကျွန်တော်ဇေယျသက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာဒီကိုဗစ်တော်တော်များများဖြစ်နေတဲ့နေရာမှာအတော်များများကဒီဆေးရုံသွားဖို့အခက်အခဲတွေဖြစ်ပြီးတော့အိမ်တွေမှာအဓိကကုသနေကြရတယ်ပေါ့နော်တစ်ချိန်တည်းမှာပဲဒီပြည်ဆုံးမှုတွေလည်းမြင့်တက်လာတဲ့နေရာမှာဆရာကလည်းဒီအတက်နိုင်ဆုံးလူနာတွေကိုအကူအညီပေးနေတဲ့အတွက်ပေါ့ဆရာနော်အရေးကြီးဆုံးလို့ဆရာပါစပြောနေတယ်
ပုံမှန်အိမ်မှာမော်နီတာလုပ်နိုင်တဲ့ဟာအရေးကြီးဆုံးပါပဲ
oxygen page မှာစကြလာတယ်လေကြလာတဲ့အနေထား62လို့ကျွန်တော်ကသတ်မှတ်တာပေါ့နော်ဒါပေမဲ့လည်းတက်နေနေကြည့်ရင်တော့64လောက်ဆိုရင်တော့ကျွန်တော်ကတော့စပေးစီချင်တယ်ပေါ့လေအဲ့လိုအချိန်တွေတခုရောက်လာရဆိုလို့ရှိရင်ဆရာဝန်တွေလည်းရှိပါတယ်ရန်ကုန်မှာကျွန်တော်တို့ကအများစုလုပ်နေတာတယ်လီဖုန်းနဲ့ပဲပေါ့နော်ကုနေကြတာပါနည်းနည်းလေးသိချင်တယ်ဆိုတော့ကျွန်တော်တို့ဗီဒီယိုကောဖွင့်ချလိုက်တာပေါ့နော်အဓိကတော့ဒီရောဂါရှက်စရာလည်းမဟုတ်ကြောက်စရာလည်းမဟုတ်ပါဘူးမနေ့ကတော့မိသားစုပြုစုနဲ့ပြောတဲ့အခါကျတော့ရေချိုးကမာလို့ဖြစ်သွားပြီးတော့အူရှက်တာပါလေ။ဆက်ပြီးတော့ဒါသေးသေးမမတော့ကွေးလေးဖြစ်နေတာပါဆိုပြီးပြောနေတဲ့မိသားစုတွေလည်းကျွန်တော်တုံ့တွေးရဘူးလို့အဲ့ဒါကြောင့်မို့ပြောတာပါ။ဒီနေ့ဒီချိန်မှာကြားလို့ရှိရင်ဒီလောက်ယောဂကြီးကပြန့်နှံ့နေပြီ။ဒီယောဂတကယ်ဖြစ်နေပါတယ်ဆိုတာကိုလက်ခံပါ။ဒါမှသာလေစိုးချိုးတွေကိုချိုးတင်ပြီးတော့ကာဝယ်လို့ရမှာ။ဟိုနောက်ပြီးတော့ဒီယောဂဖြစ်တိုင်းလေသေခြင်းတရားဆိုတာမဟုတ်ပါဘူး။သေတဲ့ပမာဏဒီအလွန်တရာမှနည်းပါလေ။2% နဲ့ 3% လောက်ပဲရှိတာပါဒါပေမဲ့ကျွန်တော်တို့နေ့စဉ်နဲ့အမျှဒီလိုမျိုးသေနှုန်းမြင့်တက်လာတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပါလူဦးရေတန်ပေါင်းမြောင်များစွာအခုချိန်မှာ infected ဖြစ်သွားပြီးတဲ့အတွက်ကြောင့်လူတရာမှာတယောက်ပဲသေပေမဲ့လူတစ်တန်းကျလို့ချင်းလူ1000ချီကျော်လောက်ဖြစ်သွားတာ
ဟုတ်ကဲ့ဆရာအခုဒီအောက်ဆီဂျင်ကျလာတဲ့နေထာမှာအသေးစိတ်ဆရာပါထပ်ပြီးတော့အကြံပေးခြင်းလ
ဲမော်ဒီတာရှိတယ်ထိုင်ပြီးတော့နည်းနည်းလေးတက်တောင်နေတဲ့အနေထားမှာလောက်ကြတဲ့လူတွေရှိတယ်တကယ်လက်တွေ့ရတော့အောက်ဆီဂျင်ရနိုင်တော့အကောင်းဆုံးပါဆိုတော့အောက်ဆီဂျင်တိတ်ငယ်ရနေလဲဆိုလို့ရှိရင်ကျွန်တော်လောက်တော့40လီတာနဲ့ရတဲ့လူတွေလည်းရှိသလို15လီတာလောက် 10 လီတာလောက်ရတဲ့လူတွေလည်းရှိတာပေါ့တယောက်ဆိုလို့ရှိရင်5လီတာပဲရတယ်ညာရင်မိုးချုပ်ကြည့်မှာဆိုတော့မိနစ်30ပေးကြည့်တယ်ဘယ်လောက်ထိအောက်ဆီဂျင်တက်လာလဲပေါ့ပြီးတော့ခဏနားကြည့်ပါဆိုစက်တိုက်ပေးလိုက်လို့ရှိရင်ကုန်သွားမှာပေါ့အဲ့လိုနဲ့တချို့ညာရီကိုချက်ခဲရတယ်ပေါ့နော်တနားရီဝက်ပေးလိုက်တနားရီပေးလိုက်အဲ့အဲ့လိုအချင်းရောက်လို့ရှိရင်တော့ဆရာဝန်နဲ့စကားဆပြီးတော့ပြောပါဟိုဆေးမီးတို့လေးတွေတော့ကျွန်တော်အနေနဲ့အားမပေးချင်ပါဘူးတကယ်အောက်ဆီဂျင်လိုအပ်လာပြီဆိုလို့ရှိရင်လုပ်လို့ရတဲ့အပိုင်းလေးတွေတော့ရှိပါတယ်ကျွန်တော်သုံးတဲ့ဟောက်တာဒီနိုင်ငံရဲ့ guideline ဖြစ်ပါတယ် UK မှာလည်းဒီတိုင်းပဲသုံးပါအောက်ဆီဂျင်62အောက်ကိုရောက်တယ်ဆိုလို့ရှိရင်တကယ်တမ်းတော့ဆေးရုံမှာကုတာပေါ့နော်တကယ်လို့ဆေးရုံမှာမကုနိုင်တဲ့အခြေအနေကျွန်တော် nursing home ပေါ့နော်ဆိုလူအိုရုံမှာကျွန်တော်တို့ကုခဲ့တဲ့ဟာကတော့ဒီဆေးရုံမှာလည်းကုတဲ့အတိုင်းပဲကျွန်တော်တို့ dexamethasone ဆုံးကိုပေးပါတယ်ဒါပေမဲ့ဆရာဝန်နဲ့ပြောပြီးတော့မှ dexamethasone ကိုတောက်ပါကိုယ့်အကူဝယ်ပြီးတော့မတောက်ပါနဲ့ဘာဖြစ်လို့လဲဆိုတော့ dexamethasone ဘယ်လောက်တောက်ရမလဲဘယ်နည်းရတောက်ရမလဲဘလို adjustment လုပ်မယ်ခုမှယောဂအခန်းရှိတယ်အထူးဖြင့်စီဂျိုယောဂရှိတဲ့လူဆိုရင်တိုက်ဆက်တောက်လို့ရှင် sugar တက်ကိုတက်လာမှာပါ white blood cell ဆိုတာလည်းတက်ကိုတက်လာမှာပါအဲ့ဒီအချိန်မှာ infection ဝင်နေတယ်ဆိုပြီး antibody တွေတောက်တာတို့ဘာလို့မလိုအပ်သောတခြားသောဆေးတွေတောက်မိမှာဆိုတဲ့အတွက်ကြောင့်ပေါ့နော်ဆိုတော့တကယ်လို့ oxygen က92အောက်ကိုရောက်လာပြီ92ကဘယ်လိုအချိန်မှာပြောလဲဆိုတော့အဲ့ဒီအချိန်မှာဆိုလို့ရှင်တော့တခါလေးကြက်အထူးသဖြင့်အိမ်သာထသွားတာတို့ခြေသွားချိုးတာတို့ထမင်းထဆိုင်စားတာတို့နည်းနည်းလေးလမ်းလျှောက်နေတဲ့အချိန်မှာကြရသွားတယ်အဲ့ဒါမျိုးဆိုရင်စပြီးတော့တတိထားပါအခါတလေအောက်ဆီဂျင်မကြခင်မှာနှလုံးခုန်ကစပြီးတော့မြင်လာပါတယ်တချို့လူတွေကအိမ်နေတဲ့အချိန်မှာလည်းနှလုံးခုန်100-130လောက်ဖြစ်လာတယ်ဆိုတော့နည်းနည်းစပြီးတော့တတိထားတော့ပါအောက်ဆီဂျင်ကိုခန္ဓာကလိုလာတဲ့အတွက်ကြောင့်နှလုံးကစပြီးတော့လှုပ်တည်ပိုလှုပ်လာတဲ့အပိုင်းတွေပါလာတယ်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောတတိပြုဆရာကြီးရှိအောင်မလား
ဖြစ်နိုင်လို့ရှိရင်မလိုအပ်တဲ့ဆေးတွေမပေးဘူးအထူးဖြင့်ကိုဗစ်ဖြစ်လာတဲ့အချိန်မှာတခြားသောတောက်နေတဲ့ဆေးအများကြီးရှိတယ်ဗျာအနေလုံးအားသူဆေးတို့ဥနောက်အားသူဆေးတို့ပါတယ်ဆိုကျွန်တော်တက်နေတော့ကျွန်တော်ဥချင်မှာဖြုတ်လိုက်တယ်နောက်သိုးချိုးဖြစ်စေမဲ့ဆေးတွေပေါ့နော်နံပါတ်1ကပမာဏနိုင်ငံမှာထုတ်နေတဲ့အကြိုက်ခေးပျောက်ဆေးတွေတချို့အားကြီးရှိတယ် cyclophenic ဆိုတာနောက်တစ်ခုကတော့ ibuprofen လို့ခေါ်တာပေါ့နော်ပေါင်းထားတဲ့ဆေးတွေပမာဏနိုင်ငံမှာရှိပါတယ်ဘာလို့လဲဆိုတော့ဒီယောဂါစဖြစ်တဲ့အချိန်မှာပြင်သစ်ကနေထွက်လာတဲ့ data ပေါ့လေသူတို့ဖျားတဲ့ခါမှာအဲ့ဒါနဲ့သုံးတဲ့ခါမှာအဲ့ဒီလူတန်းစားတွေမှာပိုပြီးတော့အသေးပြောက်နှုံးပူများတယ်ပေါ့နော်ကျွန်တော်ဖြစ်နိုင်လို့ရှိရင်ဒီအကြိုက်ခေးပျောက်တဲ့ဆေးကိုမသုံးဘူးအဖျားကို paracetamol နဲ့ပဲချပါတယ်အဖျားတက်ခြင်းကပထမ3ရက်လောက်မှာဒါပုံမှန်ပါပဲ9ရက်လောက်ထိဖျားတဲ့လူတွေရှိတယ်16ရက်လောက်ထိဖျားတဲ့လူတွေလည်းရှိပါတယ်ဖျားတိုင်းနဲ့ဒီယောဂါဆိုးတယ်ဆိုတာတော့မဟုတ်ပါဘူးဒါပေမဲ့သတိရထားဆိုဒီ antibodies ဒီပိုးသတ်ဆေးတွေကိုမလိုအပ်လို့ရှိရင်မတောက်စေချင်ပါဘူးပရိဟိုပိုးသတ်ဆေးတွေပေါ့နော်တောက်တဲ့အခါမှာအများစု60ရာခိုင်နှုန်းသောလူတို့ကဝင်းလျှော့ပါတယ်ဒါပေမဲ့ဒီကိုဗစ်ရောဂါကလည်းဝင်းလျှော့စေတယ်ဆိုတော့ဒီပိုးသတ်ဆေးတောက်လို့ဝင်းလျှော့တာလားကိုဗစ်ရောဂါကြောင့်ဝင်းလျှော့တာလားဆိုတော့ဘယ်သူမှမခွဲလို့မရဘူးညကျွန်တော်တို့ကကိုဗစ်ရောဂါကြောင့်ဝင်းလျှော့လို့ရှိရင်နည်းနည်းလေးသတိထားရတယ်ဘာလို့လဲဆိုတော့ကိုဗစ်ကြောင့်အနံ့ကြောက်တဲ့လူတွေကိုကျွန်တော်တို့ကကြိုက်တယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒါကောင်းပါဒီဝင်းလျှော့တဲ့လူတွေအပိုင်းကတခါလေကြောက်ကတ်ထိတယ်တခါလေစိုးစိုးဝါးဝါးအပိုင်းကိုရောက်သွားနိုင်တယ်အပိုင်းမှာပါတယ်ဆိုတော့အဲ့ဒါကြောင့်မလို့ကျွန်တော်ဝင်းလျှော့တာတော့နောက်အသေးရောက်နေပေါ့နော်ပမာလူအတွေ့အဆုံးပြောရလို့ရှိရင်ဒီအသေးမှာရှိတဲ့နံပါတ်တွေတက်လာတယ်ဆိုတော့ကျွန်တော်ကနင်းကြောက်တယ်ပို့ပြီးတော့ attention pay very close monitor လုပ်
ဟုတ်ကဲ့နောက်ဆုံးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ check ပေါ့
ပမာနိုင်ငံမှာလည်းလုပ်နေတဲ့ဆရာမလေးမြောင်များစွာရှိပါတယ်ပုံဖော်ပြီးတော့မေးပါ Now, so may I lose in general, lay, may lose in general, PB body, the Changing and Yama Shi, the Siawan, Yamazo, to the Nedi Chim, a Kunun Lo Bijavari, Niba, Huaku, Ema, JPO, Melopane, Papilone, Sodo, Dodoli, Chini, Suni, condition to Pujao Luci, General Loa Kaya, Dodo Kabari. So, these people, ကျွန်တော်ရှိမှာတော့အဆုံးဒီလိုအင်ဆူလင်မထိုးပေးတယ်လို့ကျွန်တော်ဒီလိုမျိုးနဲ့ပဲကျွန်တော်ရှိမှာနောက်ဆုံးဒီလိုအင်ဆူလင်ထိုးပြီးတော့သူကလေးရာကျော်ကျွန်တော်ထိန်းသွားရင်ပိုင်ရှိပါတယ်ကျွန်တော်မက်ဆေ့ချာမှာကျွန်တော်နာမည်နဲ့ပဲရှိပါတယ်
ပတ်စင်ကြမ်းမိုက်ကနာကိုကွန်မင်းတင်ဆက်ပေးကြတာဖြစ်ပါတယ်အခုတစ်ခါတော့ပတ်စင်တိုင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မကအမီပါနယ်စပ်ဒေသတိုင်းမှာသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ မိုးအဆက်မပြတ်ရွာသွန်းနေတဲ့ကရင်ပြည်နယ်မြဝေမြို့မှာတောင်ရင်မြစ်ရေရှမ်းနာကြောင့်အင်ဂျင်900ဝန်းကျင်ရေဘေးဒုက္ခခံနေကြရပါတယ်ရခိုင်ပြည်နယ်တန်တွဲမြို့အပါအဝင်နေရာတချို့မှာရေကြီးလို့လူနေအိမ်တွေလမ်းတံတားတွေလည်းပျက်စီးနေတယ်ဆိုတာနဲ့မင်းတပ်မြို့ကဆစ်ဆောင်ဒုက္ခသည်တချို့ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ
UNHCR ကနေအကူအညီပေးဆောင်နေတဲ့အခြေအနေအကြောင်းကိုကြားသားရမှာပါရှင်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကုန်အိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကိုပြကူဆက်မှုများလာတဲ့ကရင်ပြည်နယ်မြဝေမြို့မှာယခုရက်ပိုင်းအတွင်းမိုးအဆက်မပြတ်ရွာပြီးဇူလိုင်လ25ရက်နေ့ကစတင်ပြီးတောင်ရင်မြစ်ရေရှမ်းနာကြောင့်အင်ဂျင်9000ဝန်းကျင်ရေဘေးဒုက္ခခံနေကြရပါတယ်။ရေဘေးတင်ပြည်သူတွေအတွက်မြဝေမြို့မှာရ
မြရီမျိုးကိုဇူလိုင်လ23ရက်နေ့ကတည်းက stay at home ကြေညာထားပြီးရက်ကွက်အတွင်းအဝင်ထပ်တားမြစ်ထားတဲ့ gate တွေရှိတာကြောင့်အဲ့ဒီ gate မှာဖြတ်တန်းသွားလာနေတဲ့ရေပေးဆောင်တည်သူတချို့ဒဏ်ငွေ 9,000 ကျပ်ပေးဆောင်နေရတာရှိတယ်လို့ဒေသခံတွေကဆိုပါတယ်။ကရင်ပြည်နယ်မှာမြရီမျိုးအပြင်ကြာအင်းစိတ်ကြီးနဲ့လိုင်းပွဲမျိုးတွေမှာလည်းလူထုရာနဲ့ချီရေပေးတင့်ခံနေရပြီးကြောင်းရွှေ့နေထိုင်နေရပါတယ်။
ရခိုင်ပြည်နယ်မှာခုရက်ပိုင်းတွင်မိုးဆက်မပြတ်ရွာသွန်းလင်မှုကြောင့်တန်သွဲမြို့အပါဝင်နေရာတချို့မှာရေကြီးရေလျှံမှုတွေကြောင့်လူနေအိမ်တွေပါဝင်လမ်းတရားတွေလည်းပျက်စီးပြီးလူတွေကိုရှေ့ပြောင်းထားရပါတယ်။တန်သွဲမြို့ကရက်ွက်တချို့အပါဝင်စေယုံနဲ့တခြားအနိုင်ပိုင်းနေအိမ်တွေရေမြုပ်နေတဲ့အပြင်အဝေးပြေးလမ်းတွေလည်းနှိမ့်မြုပ်နေတဲ့အတွက်လူတွေကိုရှေ့ပြောင်းထားရတယ်လို့တန်သွဲမြို့ခံတွေကပြောပါတယ်။အလားတူမောင်သောမြို့နယ်မြောက်ပိုင်းမှာလည်းမိုးဆက်မပြတ်ရွာသွန်းမှုနဲ့တောင်ကျရေတွေကြောင့်ကြေးရွာငါးရွာခန့်ကတရားတွေရေထဲမျောပါသွားတယ်လို့မောင်သောမြို့ခံတွေကပြောပါတယ်။ရေလွှမ်းမှုခံရတဲ့ကြေးရွာသားတွေကိုအခုခါမှာဘုန်းကြီးကျောင်းတွေနဲ့ဘေးလွတ်ရာမှာရှေ့ပြောင်းသွားပြီးလက်တလုံးမှာစားတောက်ရေတွေအကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။
ဆိုရှယ်မီဒီယာတွေမှာသတင်းမှားတွေတင်တာရှဲတာဟာရှမ်းပြည်တွင်ရှမ်းတပ်နဲ့တပ်ကြားစစ်ရှင်ပုံမမြင့်မားလာစီတဲ့အပြင်ရှမ်းလူမျိုးတို့ရဲ့အမျိုးသားဂုံတိတ်ခါကြဆင်းစီတဲ့အတွက်ဝိုင်းဝန်းရှောင်ကျဉ်ကြဖို့ SNLD ကြားကောင်းပါတီကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အာဏာရှင်စနစ်ဆန့်ကျင်ရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေး အမျိုးသားပြန်လည်တင်မြှင့်ရေးအတွက်တိုက်တွန်းချက်ဆိုပြီးတော့ SNLD ကဇူလိုင်လ26ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကြေညာချက်မှာရှမ်းတပ်နှစ်တပ်ဖြစ်တဲ့တောင်ပိုင်းရှမ်းတပ်ဖွဲ့ RCSS SSA နဲ့နောက်ပိုင်းရှမ်းတပ်ဖွဲ့ SSPP SSA တို့တိုက်ပွဲကြောင်းကိုပြစ်စိန်ခေါ်မူကြားလူထုထောင်ချီနေရာကနေစွန့်ခွာထွက်ပြေးနေရတာကြောင့်တိုက်ပွဲအများချုပ်ငိမ့်ဖို့ရှမ်းလက်နက်ကင်တပ်နှစ်တပ်အများဆုံးတွေ့ဆုံဖို့ကိုလည်းအထူးတိုက်တွန်းထားပါတယ်။
ကချင်လူလိုက်ရေးဖွဲ့ KIU ထိန်းချုပ်နယ်မြေကြေးရန်စစ်ဆောင်စခန်းတွေမှာအမျိုးသမီးတူစီက COVID-19 ပိုးတွေ့ရှိခဲ့ပြီးနောက်ကြေးရန်စစ်ဆောင်စခန်းနဲ့ဝေချိုင်စစ်ဆောင်စခန်းကိုဇူလိုင်လ28ရက်နေ့ကစပြီးလော့ကဒေါင်းချလိုက်ပြီလို့စစ်ဆောင်တွေကပြောပါတယ်။အဲ့ဒီအမျိုးသမီးကဇူလိုင်လ28ရက်နေ့မှာသူမရဲ့တောင်ရကိုခိုးသွားခဲ့ပြီးစစ်ဆောင်စခန်းထဲကိုပြန်ဝင်လာခဲ့ကြောင်းအဲ့ဒီနောက်မှာ KIU ဌာနချုပ်ဖြစ်တဲ့လိုင်စာကဈေးထဲမှာလဲတွားထားတာကြောင်းလိုက်စာမျိုးကပြည်သူတွေကိုလည်း COVID-19 စစ်ဆေးမှုတွေဆက်မှလုပ်ဖို့စီစဉ်နေတယ်လို့ KIU COVID ရောဂါစားစီးနေနေရေးကော်မတီရဲ့တွင်းမှုဘူမူကြီးဟိဝံကပြောပါတယ်။အခုကူးစက်မှုအသိပြုလွန်တာမျိုးရမီဟာလိုင်စာမျိုးတွင်းကပြည်သူသူဖြစ်တဲ့အတွက်စစ်ဆေးမှုတွေကိုလည်းအသိစိတ်ပြန်လည်လှုပ်ဆောင်သွားမှာဖြစ်ပြီး KIU ထိန်းချုပ်နေမြေတွင်းကပြည်သူတွေအနေနဲ့လည်းချမှတ်ထုတ်ပြန်ထားတဲ့ COVID စီးမျဉ်းစည်းကမ်းတွေနဲ့ရင်နေထိုင်ကြဖို့တိုက်တွန်းထားပါတယ်။
မွန်ပြည်နယ်ရေးမြို့နယ်စုံနတာကျေးရွာခွဲအုပ်ချုပ်ရေးမူဟောင်းဦးမျိုးဝင်အသက်40နှစ်နဲ့ဟာဇူလိုင်လ25ရက်နေ့နနက်အစောပိုင်းလောက်မှာတနက်ပစ်ခတ်ခံရပြီးဒဏ်ရာစိုးရိမ်ရတဲ့အတွက်မော်လမြိုင်စည်းရုံးကြီးကိုအရေးပေါ်ပို့ဆောင်ကူတာနေရပါတယ်။ရွာအာတုပအိမ်ကနေပြန်အလာလမ်းမှာရန်ညိုးရန်စရှိတဲ့သူကနေလာပစ်သွားတာဖြစ်ပြီးပစ်ခတ်သူကလူတက်မှုနဲ့ရဲကအလိုရှိနေသူဖြစ်ကြောင်းရေးမြို့မှာရဲစခန်းအရာရှိတဦးကပြောပါတယ်။ပစ်ခတ်သူလို့ရဲတပ်ဖွဲ့ကယူဆနေသူအထိုင်ဟာပြီးခဲ့တဲ့နှစ်ဇူလိုင်လမှာစုံနတာကျေးရွာရှိခြံတချာမှာမူရစေဝါတွားရောက်ဖမ်းဆီးစဉ်တက်ကြပ်ကြီးတဦးတနတ်ထိမှန်တည်ဆုံးခဲ့တဲ့အမှုမှာရဲစခန်းကအတိကအလိုရှိနေသူတဦးဖြစ်ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးရေးမြို့မှရဲစခန်းအမှုတွဲမှာရစတက်ကြီးဥပဒေပုံမှန်300ခွန်းအမှုဖွင့်ထားပြီးတရားခံဖမ်းဆီးရမည်ရေးအတွက်စုံစမ်းနေဆဲဖြစ်ကြောင်းရဲစခန်းကစုံစမ်းတိရှိရပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။စစ်မှတ်ဖြစ်ပွားရာဒေသဖြစ်တဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့နယ်တဲကစစ်ဘေးဒုက္ခသည်တွေအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေပေးပို့လိုက်တဲ့ကုညီ6ပိုင်းရင်ပစ္စည်းတွေဟာစစ်ဆောင်တွေအားလုံးအတွက်ကုညီခွင့်မရခဲ့ကြပါဘူး။အကြောင်းဆုံးကတော့ကိုရောဘက်ကစုစည်းထားပြီးနိုင်ငံကတင်ဆက်ပေးထားပါတယ်။
ချင်းပြည်နယ်မင်းတပ်မြို့နယ်တွင်မှရှိတဲ့စစ်ဘေးရှောင်ပြည်သူတွေအတွက်ရောက်ရှိလာတဲ့ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတူတန်းတဲ့ကုညီထောက်ပံ့ရေးပစ္စည်းတွေဟာစစ်ကောင်စီကမင်းတပ်မြို့ပေါ်ကစစ်ဆောင်စခန်းတချို့မှာဒါပေးအပ်လူဒဏ်ခွင့်ပြုပြီးကြေးရွာနဲ့တောတွင်စစ်ဆောင်စခန်းတွေထိတော့သွားခွင့်မပြုခဲ့ဘူးလို့မင်းတပ်မြို့နယ်စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီတာဝန်ရှိလူတို့ကပြောပါတယ
်ဒီနယ်ဖက်စီပါညာမှာတော့သူကခွင့်မပြုဘူးလေနော်ကကစားသူဖွင့်ထားတဲ့အကျမ်းမှာကွန်ပျူတာပါညာနယ်ထက်မှာရှိတဲ့ဒီတောထဲတောင်ထဲဟိုဘောနော်မင်းတမျိုးနယ်ကျမှာရှိတဲ့ဒီရွာကြီးဘောနော်နယ်နယ်မျိုးနယ်အသာဝေးတဲ့ရွာကြီးမှာဖွင့်ထားတဲ့စစ်ပေးဆောင်စခန်းကိုခုမပြူဘူးလေနော်မရဘူးကြ
မင်းသားစစ်ဆောင်စခန်းတွေအတွက် UNHCR ကနေ COVID-19 ကာကွယ်ရေးတကူရေသုံးအကာအကွယ်ပစ္စည်းကိရိယာတွေပါဝင်အစားအစာမဟုတ်တဲ့တာပေါ်လင်းတွေချင်းတောင်ဖျားဆောင်မိဖို့ချောင်သုံးပစ္စည်းနေအောင်ချီဆွမ်းရင်သုံးမိအိမ်တွေဟာဇူလိုင်လ19ရက်နေ့ကမင်းတပ်မျိုးပေါ်ကိုကား9စီးနဲ့ရောက်လာခဲ့ပြီး UNHCR တာဝန်ရှိသူတွေကဇူလိုင်လ20ရက်နေ့ကစပြီးစစ်ကောင်စီကနေခွေးပြုတ်ပေးထားတဲ့မျိုးပေါ်ကစစ်ဆောင်စခန်းတချို့မှာရှိတဲ့စစ်ဘေးရှောင်တွေကတော့ရရှိခဲ့တယ်လို့မင်းတပ်မျိုးပေါ်ကစစ်ဘေးရှောင်စခန်းဦးဆောင်လို့လူကပြောပါတယ
်စခန်းထဲမှာလက်တွေ့ရှိတဲ့လူတွေကအိမ်မှာနေတဲ့လူတွေကမပြေတော့ဘူးလို့အဖက်ကရဖက်ကြီးဖက်ကအရင်းကန်တာလေးဆောင်မှုတွေပြောလာတယ်သူတို့လည်းရှိမကောင
်းမင်းတပ်မျိုးပေါ်မှာစစ်ကောင်စီကနေခွေးပြုတ်ထားတဲ့စစ်ဆောင်စခန်းစဲကူလောက်ကြည့်နေပြီစီရင်ရစစ်ဘေးချောင်းပြည်သူသောင်းဝန်းကျင်လောက်သာရှိတယ်လို့သိရပေမဲ့အတော်များများကတော့စစ်ဆောင်စခန်းမှာမရှိကြတော့ပဲကိုယ်အိမ်ကိုပြန်လာတဲ့သူတွေများပြားရှိနေတယ်လို့သိရပြီးတော့ UNHCR ရဲ့အကူအညီကတော့စစ်ဘေးချောင်းပဲနှစ်ယောက်ကရရှိကြတယ်လဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူးတကယ်တော့ UNHCR ရဲ့ထောက်ပံ့ပစ္စည်းတွေဟာမင်းတပ်မြို့နယ်တွင်းမှာရှိတဲ့စစ်ဘေးရှောင်အိမ်ဆောင်စုပေါင်းတစ်ဆောင်လူဦးရေ 9,000 ကျော်အတွက်ဖြစ်ပေမဲ့စစ်ဘေးရှောင်ပြည်သူတွေပုံများတဲ့ကြေးရွာနဲ့တောထဲကစစ်ဘေးရှောင်စခန်းတိတွားရောက်ပေးအပ်ဖို့စစ်ကောင်စီကနေခွင့်ပြုတာကြောင့်မင်းတပ်မြို့ပေါ်မှာရှိတဲ့စစ်ဘေးရှောင်ပြည်သူအနေချင်းလောက်သာရရှိခဲ့တာဖြစ်ပါတယ် ချင်းမီနယ်မင်းသားမြို့မှာကာကွယ်ရေးတပ်ဖွဲ့မင်းသား CDM နဲ့စစ်ကောင်စီတပ်တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့မှုကြောင့်ဒေသခံ1000ကျော်ဟာအိုးအိမ်ဆုံးခွာထွက်ပြေးသိမ်းရှောင်ခဲ့ရတာဖြစ်ပါတယ်
ဆက်ပြီးတော့ကချင်ပြည်နယ်မိုးမောက်မြို့နယ်ကအမျိုးသမီးတဦးအသက်ခံရတဲ့အပေါ်စစ်တပ်ကလည်းရောကြီးငွေပေးခြင်းနဲ့ကျူးလွန်တဲ့စစ်သား3ဦးကိုထိရောက်စွာအရေးယူနိုင်တဲ့ရန်ရာပေါ်ပေါက်လာဖို့စစ်အာဏာရှင်အမြင့်ပြည့်ရေးကအဓိကကြတယ်လို့ကချင်အမျိုးသမီးလူခွင့်ရဲ့အဖွဲ့တွေကပြောပါတယ်အမည်ရဲ့စူးစီးချက်ကိုနန်းဖောင်ကနေတင်ဆက်ပေးမှာပါရှင်
။ဇူလိုင်လ14ရက်နေ့ကအသက်ခံခဲ့ရတဲ့မိုးမောက်မြို့နော်မလန်ဂျေးရွာကအသက်50ကျော်အရွယ်တေဆုံးသူအမျိုးသမီးဒေါ်မခေါ်ရဲအတွက်တမရွှေရွှေနဲ့ခမရ616ကတာဝန်ရှိသူတွေကကျပ်ငွေ23သိန်းလာရောက်ပေးခဲ့ပါတယ်။လူတက်မှုကျူးလွန်ပြီးအခုလိုမျိုးငွေကြေးနဲ့ရော့ကြေးပေးတာကမှန်ကန်တဲ့တရားစီရင်မှုမဟုတ်ဘူးလို့ကချင်အမျိုးသမီးများအစည်းအရုံးထိုင်းနိုင်ငံ KWAT ကပြောရေးဆိုခွင့်ရှိသူမွန်းနေလီကပြောပါတယ်
။ကျွန်တော်တို့ပြောနေတဲ့တရားမျှတမှုပေါ့နော်။တရားမျှတမှုကဒီပတ်စံရော့ကြေးပေးတဲ့ဟာကိုကျွန်တော်တို့ဆိုလိုတာမဟုတ်ဘူးပေါ့နော်။ဒီတရားမျှတမှုဆိုတာဒီလူမှုအတိုင်းအဝန်းမှာလူတစ်ယောက်ကိုလှုပ်ချင်တယ်လို့တတ်ချင်တယ်လို့တတ်။တံဖိုးမရှိလှုပ်ခဲ့ပြီးမှဒီငွေကြေးနဲ့လာပြီးတော့ကောင်းပန်တွေတို့ပါတော့ဒါတော့ဟန်ဆောင်မှုတစ်ခုပဲဆိုတာပေါ်လင်းတာပေါ့နော်
ဇူလိုင်လ14ရက်နေ့ကတေဆုံးသူဒေါ်မခေါ်ရေဟာသူမရဲ့လက်ကူစပားမျိုးကျဲဖို့တွားရမှာပျောက်ဆုံးသွားပြီးအဝတ်အစားဖယိုဖျဲအဆက်အတွင်းအဝတ်တွေပိတ်ဆို့ထားပြီးအသက်ခံရတဲ့ရုပ်အလောင်းကိုရှာတွေ့ခဲ့ပါတယ်ဒေသခံတွေကတော့ဒီတေဆုံးမှုဟာမြန်မာစစ်တပ်လက်ချက်လို့ယူဆနေကြပါတယ်အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားပြီးတတ်ဖြတ်တဲ့လောက်ရက်အပေါ်ကချင်အမျိုးသမီးများအစည်းအရုံးထိုင်းနိုင်ငံ KWAT ပြောရေးဆိုခွင့်ရှိသူမွန်းနေလီကအခုလိုပြောပါတယ
်စစ်တပ်ကတော့အရေးယူမှုတွေအရင်ဆုံးကလုပ်ခဲ့တယ်ဆိုပေမဲ့စစ်တပ်ရဲ့တရားခုံရုံးတွေမှာပဲအပြင်လူတွေကြားနာခွင့်မရှိဘူးလာပြီးတော့ပေါ့နော်နားထောင်ခွင့်မရှိတဲ့အခြေအနေတခုမှလုပ်ချင်တယ်လို့လုပ်တဲ့အရာတွေလည်းကျွန်တော်တို့အများကြီးကြုံခဲ့ရတယ်လေဒီလိုမျိုးကျွန်တော်တို့ဒီအမျိုးသမီးတွေကိုစော်ကားမော်ကားလုပ်ပြီးတော့မတရားပြုရှင်ပြီးတော့နှိပ်စက်တယ်မင်းပိုင်နှိပ်စက်ပြီးတော့အသက်ခံရတယ်ဆိုတဲ့ case ကတော့ဒီဟာနဲ့ဆိုလို့ရှိရင်တော့အများကြီးရှိနေပြီပေါ့နော်မြန်မာနိုင်ငံမှာလည်းဒီလိုမျိုးဖြစ်ဆိုကြည့်တော့မှမဖြစ်အောင်ဒီစစ်သက်ဆိုတဲ့အာဏာရှင်ပြုတ်ချရေးကအရေးကြီးတယ်ဆိုတာကျွန်တော်ပြောချင်ပါတယ်ပေါ့
မြန်မာစစ်တပ်အနေနဲ့အရင်ကရောအခုလက်ရှိချိန်ထိတိုင်းနာပြည်နယ်တွေနဲ့စစ်ရေးပဋိပက္ခ area အတွင်းနေထိုင်ကြတဲ့အမျိုးသမီးတွေအပေါ်မသိင်းကျင့်တပ်ဖြတ်ခြင်းကိုစစ်လက်နက်တပ်ဖွဲ့အသုံးပြုနေတာကိုရပ်တန့်ဖို့လိုအပ်တယ်လို့မွန်းနေလီကပြောပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်မြောက်ရီမြို့မှာယခုရက်ပိုင်းမိုးအဆက်မပြတ်ရွာပြီးတောင်ရင်မြေရေရှာနာကြောင့်အင်ချိန်9000ဝန်းကျင်ရေဘေးဒုက္ခခံနေရပါတယ်။ရခိုင်ပြည်နယ်မှာမိုးအဆက်မပြတ်ရွာသွန်းမှုတွေကြောင့်တန်တွဲမြို့အပါအဝင်နေရာတချို့မှာရေကြီးလို့လူနေအိမ်တွေလမ်းဒဏ္ဍာရီပျက်စီးပြီးလူတွေကိုရွှေ့ပြောင်းထားရပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းရောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းရောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေကြာတော်ရင်းနေညာဘိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းချင်းချုပ်ကိုတက်လက်ကြင်ညာပေးမှာဖြစ်ပါတယ်ဗျာ။ကျွန်တော်တို့ခုအတန်လွင့်တဲ့အချိန်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံရဲ့အကျပ်တဲများရင်ဆိုင်နေရတဲ့ပဋိပက္ခနဲ့ကိုဗစ်ရောဂါအခုဘယ်မှာရောက်နေပြီလဲဆိုတဲ့ခေါင်းစဉ်နဲ့အလို့သဘောဆွေးနွေးပွဲကျင်းပပါရယ်ကုလသမဂ္ဂဆိုင်ရာဗြိတိန်သမ္မတကြီးဘာဘရာဝုဒ်ဘော့ကကမကထလှုပ်ပြီးတော့ဒီကျင်းပတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အခြေအနေဟာတိတ်ကိုအရေးကြီးတဲ့လမ်းခွလက်ကိုရောက်နေပြီးတော့ရွေးကောက်ခံဒီလွတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအတိအမှတ်ပြုဖို့ခိုင်မာတဲ့ဆုံးဖြတ်ချက်တွေချဖို့လိုပြီးဆိုတာ NUG အစိုးရအဖွဲ့အမျိုးသမီးရေးရာဝန်ကြီးနော်ဆူဇာနာလတ်လတ်ဆူကပြောဆိုသွားပါတယ်။ကချင်တိုင်းရင်းသားအဖွဲ့အစည်းဖြစ်တဲ့ Political Interim Coordination Team အဖွဲ့ရဲ့အတွင်းမှုချုပ် Gonsam and Sang ကတော့စစ်ကောင်စီဟာမြန်မာနိုင်ငံအတွင်းဘယ်တိုင်းရင်းသားအဖွဲ့အစည်းဘယ်ဘာသာရေးအဖွဲ့အစည်းရဲ့အကျိုးကိုမှကိုးစားမပြုဘူးဆိုတာစစ်အာဏာသိမ်းပြီးနောက်ပိုင်းတွေ့မြင်နေကြတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ကိုဗစ်ကရောဂါကြောင့်ရင်ဆိုင်နေရတဲ့အကျပ်တဲတွေကိုထိန်းသိမ်းနိုင်စမ်းမရှိဘူးလို့လည်းသူကထောက်ပြသွားပါတယ်။ အနာသိမှုကိုစတင်တဲ့တိုင်းသားလူနည်းစုတွေအကြားညီညွတ်မှုဟာဘယ်တော့မှမရခဲ့ဘူးတဲ့ခိုင်မာတဲ့အခြေအနေလို့လည်းသူကပြောဆိုသွားပါတယ်။ဆွေးနွေးပွဲမှာတော့ဒီမှာအရေးစိတ်ဝင်စားတဲ့နိုင်ငံတကာတန်တမာနေလက်ပါဝင်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။အခုညပိုင်းစီစဉ်ထုတ်လို့ရေးဘူးကကိုအောင်မြတ်သူနဲ့မဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတ အစီအစဉ်တွေကိုလိုင်းတို့မီတာ31 32နဲ့52တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးအန္တရာယ်ကင်းဝေးပြီးတော့လူရဖမ်းနိုင်ကိုအမြန်ဆုံးရှောက်လန်းနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the